Welcome to the Voice of America in Burmese.
Washington News of VOA American Tangani, Natanese, September last year, Ingani Menekin season Rego, Nemasanodimene, Chonaigani Kunanaiti, Linometer Nesseli Lizen, and Azette, Linometer Tia Goze Rogani, Tolan Bini Babi, Chama Kimio Tapa, Dimenekin Trenrego, Goyemin Tone to Piopia Bibame. Majagan Nitre, Dre, Gunanga, Chama is in it, Dote Gamuan, Hintinger, Nanganweha, COVID-19 Kayoga, Chayo Chima. Chenchen Kane Natria Jaune, Gabanang and Nine, Luru Jamai Kanama, Jenny Hunam Hure Lopi, Nam Lame, Kayoga, Tempian Tajabu, Tabuisho Gaba Jamai Pue Chike, Tedros Gabriel Saska, Tanila Nema, Titan Lipari.
This will not be the last pandemic. History teaches us that.
A good Jonia Kayoga Ha, now some Jonga Ramium Hope, Lunimu Puarema, Yoga Pipuarari, Kayoga and Yensayara. တမိုင်းတခြားမှာရှိနေတာဖြစ်တဲ့အတွက်ဒါမျိုးကြုံလာရခြင်းမှာကမ္ဘာတစ်လွှာအသင့်ဖြစ်နေရမှာဖြစ်ကြောင်းပြောပါတယ်။မကြာခင်နှစ်တွေထဲမှာနိုင်ငံအများပြားဟာဆေးပညာရမှာတိုးတက်အောင်ကောင်းကောင်းလုပ်နိုင်ခဲ့ပေမဲ့ကူးစက်ရောဂါဖြစ်ပွားမှုတုံ့ပြန်ဆောင်ရွက်ရမှာအဓိကကျတဲ့အချိန်ကလူလူကျန်းမာရေးစနစ်ကိုလှည့်လျော်ရှုထားတာများနေတယ်လို့လည်းဝေဖန်ပါတယ်။ဒီထဲမှာထိုင်း၊မွန်ဂိုလီယာ အိန္ဒိယကတရက်တွင်အကူးဆက်ခံရသူ6000ကျော်နဲ့ကမ္ဘာမှာကူးဆက်မှုဒုတိယအများဆုံးဖြစ်သွားပြီးဘရာဇီးနိုင်ငံတည်းပိုများသွားပါတယ်ဂျမ်းမီဆေးအုံမှာဆေးကုသမှုခံယူနေတဲ့ရုရှားတိုက်ခိုက်ခေါင်းဆောင်အလက်ဆီနာဗာလ်နီရဲ့ကျန်းမာရေးအခြေအနေဟာတိုးတက်လာနေပြီဖြစ်ပြီးအခုဆိုတတ်ထားတဲ့ဆက်တွေပါဖယ်ရှားလိုက်ပြီဖြစ်တယ်လို့ကိုရင်းအင်ဂါတွေလည်းပြန်ပြီးအလုပ်လုပ်နေပြီလို့ဆေးအုံကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုပြင်းပြင်းထန်ထန်ဝေဖန်လို့ရှိတဲ့နာဗာလ်နီဟာဆာဗီးယားကနေမော်စကိုကိုလေယာဉ်နဲ့အသွာနာမကျန်းဖြစ်ခဲ့တဲ့အတွက်လမ်းမှာအရေးပေါ်ဆင်းရဲပြီးအော့မ်စ်မြို့မှာဆေးကုသမှုခံယူနေရကနေနှစ်ရက်ကြာမှာဩဂုတ်လ22ရက်နေ့မှာတော့ဂျာမနီဆေးရုံကိုပြောင်းရွှေ့အကူအတာခံခဲ့တာဖြစ်ပါတယ်။ဂျာမန်ဓာတ်ရုပ်လက်နဲ့ကျွမ်းကျင်သူတွေကတော့သူဟာဆိုဗီယက်ရုရှားခေတ်ကတုံးတဲ့အာယုံကျော်ထိကဲရှိတဲ့ Novi Chok အမျိုးအစားဓာတ်ရုပ်စိတ်မိခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့ရုရှားကတော့လက်မခံပါဘူး။အသက်44နှစ်ရှိပြီဖြစ်တဲ့နာဗာလ်နီရဲ့အခြေအနေကတိုးတက်လာကြောင်းနဲ့သူဟာပြောဆိုတာကိုနားလည်တုံ့ပြန်ပြီဖြစ်ပေမဲ့ပြင်းထန်တဲ့အစိတ်အတန်ခံစားနေရဆဲဖြစ်ကြောင်းဆေးရုံကပြောပါတယ်။ဂျာမနီအစိုးရကတော့နာဗာလ်နီအစိတ်ခတ်ခံရတဲ့ပတ်သက်ပြီးဖြေရှင်းဖို့အတွက်ရုရှားကိုတောင်းဆိုခဲ့ပါတယ်။ဘယ်လာရုစ်နိုင်ငံမှာသမ္မတအလက်ဇန္ဒားလူကာရှန်ကိုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဇက်တိုက်လုပ်နေတာမှာသတင်း၅ပတ်ထက်ကိုရောက်လာနေပြီဖြစ်ပြီးတနင်္လာနေ့မှာတော့မင်းစ်မြို့မှာအတိုက်ခံခေါင်းဆောင်တဦးဖြစ်တဲ့မာရီယာကိုလက်စနီကိုဗာကိုဘယ်သူပဲဝန်မှန်းခွဲမရသူတွေကဖမ်းဆီးသွားခဲ့ပါတယ်။သူကကိုအရက်ဝင်တဲ့အမျိုးသားတွေကမီနီဘတ်ကားနဲ့အတင်းဝင်ခိုင်းပြီးမောင်းပြေးသွားတာတွေ့လိုက်တယ်လို့မြန်မြန်တက်တဲ့တူကပြောပါတယ်ကူလက်စနီကိုဗာဟာသမရလူကာရှန်ကိုအော်မူလာကိုရဲ့ရွေးကောက်ပွဲမှာရှုံးနေမှုစူးစမ်းနေတယ်အတိုက်ခံပူးပေါင်းဆောင်ရည်ကောင်စီကဥဆောင်အမျိုးသမီး၃ဦးထဲမှာဘယ်လာရုစ်မှာကျန်းနေတဲ့နောက်ဆုံးအမျိုးသမီးဖြစ်ပါတယ်သူမနဲ့တူလက်တွဲဆောင်ရည်နေတဲ့အော်ဂါကိုဗာကိုဗာကတော့စနေနေ့မှာပဲပိုလန်နိုင်ငံကိုထွက်ခွာသွားပြီဖြစ်ပြီးသူ့ကိုအာနာဘန်တွေကနိုင်ငံတဲကနေမောင်းထုတ်ခဲ့တယ်လို့ပြောပါတယ်အဓိကအတိုက်ခံခေါင်းဆောင်ဖြစ်တဲ့ဆဗီယက်လာနာတစ်ဟန်နော့စစကယာကတော့ရွေးကောက်ပွဲပြီးကြတဲ့ကသူ့သားသမီးတွေနဲ့တူလီသူရေးနီးယားနိုင်ငံကိုရောက်နေတာဖြစ်ပြီးအခုလိုပြည်ပကိုသွားရတာသူ့အသက်အန္တရာယ်ဆိုရင်ရလို့လို့ပြောပါတယ်ရွေးကောက်ပွဲမှာသူ့အနိုင်ရတယ်လို့သမ္မတလူကာရှန်ကိုကကြေညာပေမဲ့ဒီရွေးကောက်ပွဲဟာမဲမတမာမှုတွေရှိတဲ့အတွက်အတိုက်ခံတွေကရောအမေရိကန်နဲ့ EU ဥရောပသမဂ္ဂကပါလက်မခံကြပါဘူးအမေရိကန်ပြည်ထောင်စုရဲ့သမ္မတရွေးကောက်ပွဲမဲဆွယ်မှုတွေဟာတနင်္လာနေ့ကျောက်တဲ့အလုသမားနေအားလိုက်ရမှာတော့အမေရိကန်အလုသမားတွေအရေးပါဝင်ပြည်ရင်းရေးတွေမှာဦးစားပေးပြောဆိုလာကြပါတယ်။ဒီမိုကရက်တစ်ပါတီကလည်းဝင်ရောက်ရှင်ပြိုင်မဲ့ဂျိုးဘိုင်ဒန်နဲ့ကမလာဟဲရစ်တို့အနေနဲ့ကာကွယ်ဆေးဆိုင်ရာဆန့်ကျင်တဲ့မစင်မကျင်ပြောဆိုမှုတွေအတွက်ချက်ချင်းတောင်းပန်တဲ့နယ်လို့သမ္မတဒေါနယ်ထရမ့်ကပြောပြီးတနင်္လာနေ့မှာထိုးနဲ့တိုက်ခိုက်မှုတွေဆက်လုပ်ခဲ့ပါတယ်။ဂျိုးဘိုင်ဒန်ကလည်းသူ့အနေနဲ့ကာကွယ်ဆေးကိုမနက်ဖန်ကလောက်မှတော့ရစီခြင်းကြောင့်နဲ့တကယ်လို့ရလာတဲ့ကာကွယ်ဆေးကတကယ်ပဲကောင်းနေသည့်အတိုင်းသမရရဲ့လှုပ်ရက်တွေကြောင့်လူတွေကတုံ့ပို့တုံ့ဆိုင်နေမှာဖြစ်ကြောင်းတနင်္လာနေ့မှာပဲတုံ့ပြန်ပြောဆိုခဲ့တာပါတနင်္လာနေ့မှာဂျိုးဘိုင်ဒန်ဟာနိုင်ငံရေးအရေးပါတဲ့ပြည်နယ်တစ်ခုဖြစ်တဲ့ Pennsylvania ပြည်နယ်ကိုတွားရောက်ပြီး ပြည်내မြို့တော် Harrisburg မှာ American အလုပ်သမားအဖွဲ့အစည်းတွေကအကြီးဆုံးဖြစ်တဲ့ AFL-CIO အဖွဲ့ဥက္ကဋ္ဌ Richard Trump ကနဲ့အတူ online လူမှုဆွေးနွေးပွဲကျင်းပဖို့ရှိပါတယ်
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.33 ညဘိုင်းလိုမီတာ40 kHz 9.33 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရေမထုံးပါ VOA American တန်ရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်နိုင်ငံအတွင်း COVID-19 ကူးစက်မှုမြင့်တက်လာနေတာကြောင့်နိုဘာလမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်ပထမဆုံးချိန်မဲဆွဲစည်းရုံးမဲ့အစီအစဉ်ကိုပယ်ဖျက်လိုက်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါတယ
်။ကျွန်မလည်းမူလဆိုလို့ရှိရင်ဒီနေ့ညနေရန်ကုန်ဆင်းပြီးတော့ဟိုမဲဆန္ဒနဲ့ဖြစ်တဲ့ကော်မှုကိုဆင်းဖို့တော့နောက်ဟိုစစ်ကြီးဆောင်တို့မှာပဲနောက်နိုင်ငံတော်အလုပ်တစ်ခုပါနော်လုပ်ဖို့ဒါလည်းဒါပေမဲ့အဲ့ဒါကိုကျန်းမာရေးဝန်ကြီးကဒီတော့တော့ဘုံတူဆိုလို့ကျွတ်တာကိုဖျက်သိမ်းလိုက်ပါတယ်။ဒီအချိန်မှာအဓိကကကျွတ်ရနိုင်ငံမှာအာဏာရှိဆုံးကဂျမိုင်းဝန်ကြီးဌာနဖြစ်နေတယ်။အဲဒီအဂျမိုင်းဝန်ကြီးဌာနရဲ့ဟိုကြားချက်ကိုကျွတ်ရတိတိကျကျလိုက်နာဖို့လိုတယ်။ဂျမိုင်းဝန်ကြီးဌာနကဘုံတူတဲ့ကိစ္စတွေကိုကျွန်တော်တို့မလုပ်ဖို့ပဲ
။နိုင်ငံတော်အတိုင်းအမကစက်တဘာလ9ရက်နေ့က Facebook ကနေတိုက်ရိုက်ထုတ်လွှင့်တဲ့ဆွေးနွေးပွဲမှာပြောသွားတာဖြစ်ပါတယ်။ဒီနေ့ကနေ့ကမြန်မာနိုင်ငံမှာကုသသူ166ရောက်ရှိတယ်လို့အတည်ပြုကြေညာပြီးတဲ့နောက်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကအခုလိုမဲဆွယ်စည်းရုံးခီးစဉ်ဖျက်သိမ်းကြောင်းကြေညာခဲ့တာလည်းဖြစ်ပါတယ်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောခွင့်ရဥမျိုးညွန့်ကတော့မဲဆွယ်စည်းရုံးလုပ်ငန်းတွေဆက်လက်လုပ်ကိုင်နေကြောင်းပါတီအနေနဲ့တိမ်ဝင်တိမ်ထွက်ပါတီအလံတွေနဲ့စည်းရုံးလက်ကမ်းစာဆောင်တွေကိုဖြန့်ချိသွားမှာဖြစ်ကြောင်းဒါပေမဲ့မဲဆွယ်မိန့်ခွန်းသွားရောက်ပြောကြတာမျိုးကိုတော့မြန်မာဆက်စပ်လုပ်နိုင်မှာမဟုတ်ဘူးလို့လည်း Writers သတင်းကိုပြောပါရယ်မြန်မာနိုင်ငံမှာအောက်ကလလည်းလောက်ထိ COVID-19 ရောဂါပြည်တွင်းကူးစက်မှုမရှိပဲရှိနေရကအခုကကူးစက်မှု 1,500 ကျော်ရှိသွားပြီဖြစ်ပါတယ်ဒီနေ့လာနေညပိုင်းတုန်းကလည်း COVID-19 ကူးစက်သူ54ယောက်ထပ်မံတွေ့ရှိကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာစစ်ဆေးရတွေလက်ထက်မှာဆယ်စုနှစ်များစွာလက်လျှူခံထားခဲ့ရလို့ကျန်းမာရေးစောင့်ရှောက်မှုစနစ်ကအားနည်းနေတာကြောင်းတပ်မြေတွင်ကူးစက်မှုကြီးဖြစ်ပွားမှာကိုစိုးရိမ်နေရတယ်လို့လည်းဆရာဝန်တွေကပြောကြောင်း Reuters သတင်းကပြောပါတယ်အခုချိန်ထိမြန်မာနိုင်ငံမှာ COVID အတည်ပြုလူနာ 1,518 ယောက်ပိုးတွေ့ပြီးပြန်လည်နေကောင်းသွားသူ388ယောက်နဲ့သေဆုံးသူ10ယောက်ရှိပါတယ်ခင်ဗျာလိမ်ပြောင်းထားသူမျိုးသမီးတူကိုတပ်ဖြတ်ခဲ့မှုနဲ့ဖိလစ်ပိုင်နိုင်ငံမှာပြစ်ဒဏ်ကျခံနေရသူ American Marine တပ်သားတူကိုဖိလစ်ပိုင်သမ္မတ Rodrigo Duterte ကတင်းနာနေကလူချင်းချမ်းသာခွင့်ပေးလိုက်ပါတယ်ပြစ်မှုကျူးလွန်ခဲ့သူဒုတက်ချက် Joseph Scott Pemberton ကို2015ခုနှစ်မှာလူသားမှုနဲ့စွဲချက်တင်ခဲ့တာဖြစ်ပါတယ်2014ခုနှစ်အောက်တိုဘာလတုန်းကသူကမြို့တော်မနီလာအနား Olongapo မြို့ကဘားဆိုင်တဆိုင်မှာ Jennifer Lopez ဆိုသူလိမ်ပြောင်းထားသူမျိုးသမီးနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်သူတို့နှစ်ယောက်ကအနာကမော်ဒယ်တစ်ခုကိုတွားရောက်တဲခိုပြီးသိမကြခင်နိုင်ဝက်လောက်မှာဂျက်နီဖာလော်ဒီဟာအင်တာထဲမှာတည်ဆုံနေတာကိုမော်ဒယ်ဝန်ထမ်းတွေကတွေ့ရတာဖြစ်ပါတယ်တည်ဆုံသူလော်ဒီရဲ့မိသားစုရှိနေတွင်နဲ့လူခွေရေလှူရှားသူတွေကတော့ပမာတန်ကိုလူချင်းချမ်းသာခွင့်ပေးလိုက်တာကိုအမေရိကန်နိုင်ငံကိုမျက်နှာသာပေးတဲ့လို့ရဖြေဝေဖန်ခဲ့ကြပါတယ် The Washington Post သတင်းစာရဲ့ပြန်ထိုင်ဆောင်မရှင် Saudi သတင်းသမား Jamal Khashoggi ကိုလွတ်ကြံခဲ့မှုမှာပါဝင်ခဲ့တဲ့လူရှိဦးကို Saudi တရားရုံးတစ်ခုကထောင်ဒဏ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။လွတ်ကြံမှုတဲ့ပါဝင်သူ9ဦးကိုထောင်ဒဏ်နှစ်20စီနဲ့ကျန်3ဦးကိုတော့9နှစ်20နဲ့အကြာချမှတ်လိုက်တယ်လို့ Saudi နိုင်ငံပိုင်သတင်းဌာနကတင်းနာနေကကြေညာလိုက်တာဖြစ်ပါတယ်။ American နိုင်ငံမှာနေထိုင်သူ Khashoggi ဟာ2018ခုနှစ်က Turkey နိုင်ငံ Istanbul မြို့မှာရှိတဲ့ Saudi ကောင်စစ်ဌာနထဲမှာအသက်ခံခဲ့ရတာဖြစ်ပါတယ်။သူလက်ထပ်ပွဲအတွက်ကောင်စစ်ဆိုင်ရာဆာရွက်စာရဏီကိုသွားယူသူလက်ထပ်မဲ့တူရကီသူဟာဒစ်ဆန်ဂျစ်စ်အဆောက်အုံပြမမှာစောင့်နေတော့ကောင်စစ်ဌာနတဲ့အသက်ခံခဲ့ရတာဖြစ်ပါတယ်ခါရှော့ဂျီဟာလက်ရှိဆော်ဒီအရှင်မင်းသားမိုဟာမက်ဘင်ဆာမန်ကိုအစင်တဆိုင်ဝေဖန်ခဲ့သူတူဖြစ်ပါတယ်ခါရှော့ဂျီရဲ့ရည်စားအပါအဝင်ဝေဖန်သူတွေကတော့ဆော်ဒီတရားစီရင်ရေးနှိကွင်းမှုနဲ့ရှုတ်ဝတ်ထားမှုတွေကိုဝေဖန်ရှုတ်ချခဲ့ပါတယ်American ဘူထောက်လိုင်းရေးအေဂျင်စီ CIA ကတော့ခါရှော့ဂျီကိုတပ်ဖြတ်ဖို့ Saudi Arabia မှာမိုဟာမက်ဘင်ဆာမန်ကအမိန့်ပေးခဲ့တဲ့ဆိုတာကို90ရာခိုင်နှုန်းကနေ100ရာခိုင်နှုန်းကြာယုံကြည်မှုရှိကြောင်းပြောထားပါတယ်ခင်ဗျာ WikiLeaks website တည်ထောင်သူ Julian Assange ကိုအမေရိကန်နိုင်ငံကိုလွှဲပြောင်းပေးရေးတရားဥပဒေကြားနာစစ်ဆေးနေတာကိုနောက်နေ့အထိရွှေ့ဆိုင်းပေးဖို့ Assange ရဲ့ရှေ့တွေရဲ့လျှောက်ထားချက်ကို British တရားသူကြီးကတင်းလာနေကပေးချလိုက်ပါတယ်အမေရိကန်ဆိုရရဲ့ရှုဝဲသတင်းတွေကိုဖောက်ထွင်းခိုးယူတဲ့ hackers တွေနဲ့ပူးပေါင်းပြီး WikiLeaks website ပေါ်မှာဖော်ပြခဲ့တဲ့အတွက် Assange ကိုတရှိုးလုံးမှုနဲ့အမေရိကန်နိုင်ငံကစွဲချက်တင်ထားတာဖြစ်ပါတယ်ဒီလိုစွဲချက်တွေကိုတုံ့ပြန်ဖို့သူရဲ့ရှေ့တွေအတွက်အချိန်ပိုလိုတဲ့ဆိုတဲ့အကြောင်းပြချက်နဲ့တရားကလွှဲပြောင်းပေးရေးကြားနာစစ်ဆေးမှုကိုအချိန်ဆိုင်ထားဖို့တောင်းဆိုခဲ့တာဖြစ်ပါတယ်အသက်49နှစ်ရှိပြီဖြစ်တဲ့ဩစတြေးလျနိုင်ငံသား Assange ကိုတရှိုးလုံးတဲ့အမှုပေါင်း18ခုအပြင်လူကနေ10နှစ်လောက်ကအမေရိကန်စစ်တပ်ရဲ့ထောက်လိုက်ရေးသတင်းတွေကို WikiLeaks website မှာဖော်ပြခဲ့တဲ့အတွက်ကွန်ပျူတာအချက်လက်ဆိုင်ရာအလွဲသုံးစားမှုတွေနဲ့အမေရိကန်နိုင်ငံကတရားစွဲဆိုထားတာဖြစ်ပါတယ်။ပြစ်မှုတင်ရှားရင်သူဟာ1985နှစ်အထိကြာခံရနိုင်ပါတယ်။ဤကနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကျွန်တော်ဝင်းမေပါလာမယ့်ရွေးကောက်ပွဲမဲဆယ်ရည်တွေဒီနေ့ကစလုပ်နိုင်ကြအောင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကိုဗစ်ကာလစီကံသတ်မှတ်ချက်တွေနဲ့အတူခွင့်ပြုလိုက်ပါပြီ။ဒီစီကံသတ်မှတ်ချက်တွေတစ်ခုကတော့ကိုဗစ်အဖြစ်များ home stay နေအိမ်တွေနေထိုင်ရေးသတ်မှတ်ထားတဲ့နေရာတွေမှာမဲဆယ်တာလုံးဝမလုပ်ဖို့ပါ။ဒီကန့်သတ်ချက်ကြောင့်ရခိုင်ပြည်နယ်ရဲ့အခက်အခဲအများကြီးကြုံရမှာကိုစိုးရိမ်ကြောင်းရခိုင်အဓိကပါတီခေါင်းဆောင်တူကဆိုပါတယ်အခုလိုပြောလာတဲ့ရခိုင်မျိုးသားပါတီ ANP ရဲ့နိုင်ငံရေးမူဝါဒဥဆောင်ကော်မတီဝင်ဦးထွန်းအောင်ကျော်အနေနဲ့အခုနိုဝင်ဘာ၈ရက်ရွေးကောက်ပွဲမှာစစ်တွေမျိုးရခိုင်ပြည်နယ်အမျိုးသားလွှတ်တော်မဲဆန္ဒနယ်အမှတ်၃ကနေဝင်ပြိုင်မဲဆယ်တော့မှာမို့ဒီခက်ခဲကိုမနေ့ကမှစတွေ့တဲ့အကြောင်းအခုလိုစရှင်းပြပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေလိုက်နာဖို့အချက်တွေဆိုပြီးတော့အဲ့ဒီတင်မှာဟိုနံပါတ်၃ကိုမင်းအနီနဲ့ပေါ့မဲဆွေစီရင်လုပ်ငန်းတွေဆောင်ရွက်တဲ့အခါကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်တဲ့အမိန့်နဲ့ညွှန်ကြားချက်တွေထပ်မံပြီးတော့ထုတ်ပြန်တဲ့အမိန့်နဲ့ညွှန်ကြားချက်တွေနောက်ရွေးကောက်ပွဲမဲဆွေစီရင်ရေးကာလမှာထုတ်ပြန်လာတဲ့ဒီသင်္ဍာအမိန့်တွေနဲ့အညီဆောင်ရွက်ဖို့လိုတယ်ဆိုပြီးတော့ပါပါလေအဲ့ဒီမှာတခါနေအိမ်မှာနေထိုင်ဖို့အတွက် stay at home ဆိုပြီးတော့သတ်မှတ်ထားတဲ့တိုင်းဒေသကြီးဒီနယ်မြို့နယ်ရပ်ကွက်ကြီးဝါဒေသတွေမှာလက်လက်မဲဆွေစီရင်ခြင်းပြင်းမှန်းကြီးရာဒီအဆောက်အဦတွေအတွင်းမဲဆွယ်စီယုံချင်းနဲ့အင်တန်ရာရောက်မဲဆွယ်စီယုံကြီးလုပ်ငန်းတွေကိုလုံးဝဆောင်ရွက်ခြင်းမပြုရဘူးဆိုပြီးတော့ဖော်ပြထားပါတယ်
ဟုတ်ကဲ့အဲ့ဒီတော့ရခိုင်ပြည်ရဲ့ဒီအခုအဖြစ်များနေတဲ့အနေအထားမှာဒါကဘယ်လိုတက်ရောက်မှုဖြစ်လာမလဲ
ကျွန်တော်တို့ရခိုင်ပြည်နယ်မှာမြို့နယ်၁၈မြို့နယ်မှာအခုရန်တဲမြို့နယ်ကလွယ်လူကျန်တဲ့စိတ်ချောက်မြို့နယ်မှာတော်တော်ကြီးကိုရောဂါပြန့်နှံ့မှုရှိတယ်ပို့တွေ့တာနဲ့ကိုအဲ့ဒီလမ်းတို့ရပ်ကွက်တို့ကိုလော့ခ်ဒေါင်းလုပ်တာပဲမဟုတ်လို့အဲ့လို home stay နေရမှာတို့အဲ့ဒီလိုအချက်တင်နဲ့ကြီးညာထားတယ်ဆိုတော့ဒီလိုကြီးညာချက်နဲ့လုတ်ကင်းတဲ့မြို့နယ်ကရခိုင်ပြည်နယ်မှာရန်မြို့နယ်တစ်ခုပဲရှိတဲ့အတွက်ကျွန်တော်တို့အနေနဲ့မဲဆွယ်စီရင်ရေးမလုပ်ရဘူးလို့မပြောရုံပဲရှိတယ်
ဟုတ်ကဲ့အဲ့တော့အခုလိုဖြစ်လာနိုင်ရေကိုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီကြိုတင်အကြောင်းကြားတာတိုင်ပင်တာဘလို့တခြားနေရာတွေလောက်ခွင့်ရှိတယ်ဆိုတာကိုရညှိနှိုင်းခဲ့နိုင်တဲ့အနေအထားရှိလား
အဲ့ဒီလိုသက်ဆိုင်တဲ့ကျွန်တော်တို့ပြည်နယ်ရွေးကောက်ပွဲကော်မရှင်ကရောတော့ကျွန်တော်တို့နဲ့ထိတွေ့နေတဲ့ခရိုင်ကော်မရှင်တွေကရောအဲ့ဒီလိုကြိုတင်ပြီးတော့အဖြစ်လာနိုင်ရှိတယ်ဘလို့ဆိုပြီးတော့ကျွန်တော်တို့ခေါ်ယူမိလိုက်တာလုံးဝမရှိခဲ့ပါဘူးကျွန်တော်တို့ကတော့ပြည်သာချင်းပွဲတွေကနေတည်ရတဲ့အတိုင်းပဲဒါခံမှန်းရှိပေါ့ငါမျိုးလည်းတော့ပဲဖြစ်မယ်လို့ဘာလို့ညာလို့အဲ့လိုပဲလေးလာနေတယ်နောက်တစ်ခုကလည်းတနည်းနည်းနဲ့ကတော့ဘယ်အချိန်မှဖြစ်တစ်ပတ်ဖြစ်ဖြစ်သုံးပတ်ဖြစ်ဖြစ်ဒါယောဂအနေနဲ့ကတော့ဒီလော့ခ်ဒေါင်းလုပ်ထားတဲ့ဒီဖက်လမ်းနေတက်တာသွားရင်စီယုံမှုတွေလုံးနိုင်မယ်လို့ညွှန်လင်းထားတာဒါပေမဲ့ဒီလိုအစိတ်ပိုင်းလေးတွေတော့မကားပဲနဲ့မျိုးနယ်တို့ဒီနယ်တို့တိုင်းဒေသကြီးတို့အဲ့ဒီလိုနေရာကြေကြေပြင်းပြင်းကိုခုလိုမလုပ်ရဘူးဆိုတော့ကန့်သတ်လိုက်တယ်ဆိုတော့ကျွန်တော်တို့လည်းဘယ်လိုလုံးဝမလဲဆိုတော့ခုထိစီစီချင်ချာစဉ်းစားလို့မရသေးဘူးဒါပေမဲ့သက်ဆိုင်တဲ့ခရိုင်ကော်မရှင်ဒီနယ်ဒီနယ်ကော်မရှင်ဒီနယ်ကတော့ကျွန်တော်တို့နိုင်ငံရေးပါတီနဲ့မဖြစ်မနေတွေ့ဆုံပြီးတော့မင်းမြန်ဖို့တော့လိုအပ်နေပြီ
ဟုတ်ကဲ့ကိုဘက်ကရောသွားတွေ့ဖို့ရှိလား
ရှိပါတယ်ခင်ဗျာဟိုအစားကလေးကလည်းဒီဟိုရွေးကောက်ပွဲကာလမှာဒီသန္ဓေအမိန့်တွေကလည်းနေ့စဉ်နဲ့အများသူလေးမကြီးလက်ပတ်ပြီးတော့ဗန်ဆိုင်စစ်တွေနဲ့អော်နေတာဆိုတော့ဒီလိုဒီလိုဖြစ်လာရင်တော့ဘလို့ကျွန်တော်တို့လောက်ကန်ဆောင်ရနိုင်မလဲချင်းချက်လေးတွေများရှိသလားဆိုပြီးတော့သွားဖို့မေးဖို့အတွက်တော့ကြီးနေတာအဲ့ဒီကြားထဲမှာအခုလိုထွက်လာ တယ်ဆိုတော့ဖောက်ကိုသွားမှာ
ဟုတ်ကဲ့အဲ့တော့ခုနကဒီအစိုးရဘက်ကလော့စပီကာနဲ့ live order လို့ပေါ့နော်လူတွေမစုပဲနဲ့ online ဒါမျိုးကိုဆွေးနွေးမှာအပြင်နောက်ထပ်ရောဘယ်လိုနည်းတွေကိုဆွေးနွေးဖို့စဉ်းစားထားလဲ
ရောက်ချင်းတွေးလို့တော့ရနိုင်မယ်ထင်ပါလေဥပမာဈေးလာဝယ်တဲ့အချိန်မှာပဲဖြစ်ဖြစ်တခြားကိစ္စတစ်ခုနဲ့လာတဲ့ဟိုအင်္ဂါတယောက်တော့ထွက်နေရတယ်အဲ့လိုအချိန်မှာတခုရှင်းခုပါတီဝင်တွေကနေသူရှင်းတော့ရနိုင်မလားအဲ့ဒီအချက်တွေကိုလည်းကျွန်တော်တို့ဝင်းဝင်းလင်းလင်းခရင်ကော်မရှင်တို့ပြီးနေကော်မရှင်တို့ကိုမေးရပါလိမ့်မယ
်ဦးထွန်းကျော်ကပဲရခိုင်မှာနိုင်ငံရေးပေါင်းပြန်ချဲ့ပေးဖို့အခုရွေးကောက်ပွဲမှာငကိုကသိမ့်မဲမပေးခြင်းတော့တဲ့အများပြန်ပါဝင်လာနိုင်ရေးခက်ခဲခက်ခဲလုံးပန်းနေရစုပါလေခင်ဗျာကျွန်တော်ဝင်းမယ်ပါအ
င်္ဂါနေ့နေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်မြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ကြားပဋိပက္ခဖြစ်နေတဲ့ချင်းတီနယ်ပလောဝမှာအရက်သားတွေကိုလက်နက်ကိုင်အဖွဲ့တွေကဖမ်းဆီးခေါ်ဆောင်နေတဲ့လုပ်ရက်တွေရပ်တန့်တင်ပြီးအပြစ်မရှိဘဲဖမ်းဆီးထားသူတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့ CNLD ချင်းနိုင်ငံရေးပါတီအပါအဝင်ခုမီးချင်းမျိုးနယ်စုဖွဲ့တွေကတောင်းဆိုလိုက်တဲ့အကြောင်းနားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်ဇူလိုင်လ29ရက်နေ့ကပလောဝကိုဆက်လီနဲ့ရေချောင်းခီးသွားနေတဲ့ခုမီးလူငယ်တွေဖြစ်တဲ့ကိုအောင်ဆိုးအပါအဝင်အခြားလူငယ်3ဦးကိုအေးလို့ယူဆရတဲ့လက်နက်ကိုင်ဖွဲ့ကနေဆက်လီနဲ့ဖမ်းဆီးခေါ်ဆောင်သွားခဲ့တာပါအဲ့ဒီနောက်တလနီးပါးအကြာမှာတော့ကိုအောင်စိုးကလွယ်ပြီးကျန်တဲ့လူငယ်3ဦးကိုအေးလက်နက်ကိုင်ဖွဲ့ကပြန်လွှတ်ပေးခဲ့ကြောင်းခုမီးချင်းမျိုးနွယ်စုများရေးရာပေါင်းစည်းညှိနှိုင်းရေးကောင်စီ KACC ပြောခွင့်ရမိုင်နန်းဝေက VOE ကိုအခုလိုပြောပါတယ
်ကိုအောင်စိုးမပါဘဲနဲ့နောက်ထပ်3ယောက်ပေါ့နော်ဒီ slime benjamin ရဲ့နောက် slime ခင်မောင်ထွန်းနောက် slime အောင်ထွန်းကိုသူတို့3ယောက်ကိုတော့ပြုတ်ပေးလိုက်တယ်ပေါ့နော်အဲ့လိုမျိုးလှုပ်ပေးလိုက်တဲ့အနေအထားမှာသူတို့ကပြန်တဲ့အခါကျတော့အောင်ဆိုးကတော့ဟိုသွားတော့နှုတ်ဆက်ဖို့အခွင့်တော့ပေးတယ်လို့ပြောတယ်အဲ့တော့အောင်ဆိုးကအခုဆိုရင်သူတက်တဲ့ကြံနေခဲ့တယ်ဆိုတာမျိုးကိုပေးတည်တဲ့အနေအထားမျိုးလို့ကျွန်တော်တို့ကတော့ယူဆတယ်ပေါ့ဟုတ်
အဲ့တော့ဟို slide အောင်ဆိုးကိုနောက်ဆုံးတွေ့ခဲ့တဲ့လူတွေပြန်ပြောပြချက်အရဆိုတော့သူတို့ကအဓိကဘာကိစ္စကိုဘာကြောင့်ဖမ်းထားတယ်လို့ဟိုယူဆမိလဲရှင
်သူတို့ကတော့ဘာမှမပြောဘူးအောင်ဆိုးနဲ့ပတ်သက်တာပဲသူတို့မေးတယ်လို့ပြောတယ်ဒါပေမဲ့လို့ကျမတို့ကဒီဆေးရှာရိုးရဲ့ဒါဒုတိယပြင်ရောက်ထုတ်ပြန်ထားတဲ့ဟို release ပေါ့နော်အဲ့ဒီအရာပြောမယ်ဆိုရင်တော့ဒါ CNL ရဲ့စီးရုံးမှုတူဖြစ်တဲ့အဲ့လိုဖြစ်တဲ့အတွက်အောင်စိုးကိုဒီခုလိုမျိုးမေးမြန်းစရာရှိနေသေးလို့သူတို့ပြန်မလို့ပေးသေးဘူးအဲ့ကြောင့်မဖမ်းနဲ့ဆိုတာမျိုးပေါ့နော်ဒါပေမဲ့ခက်တာကအခုထိက AA ဘက်ကဒီအကောင်စိုးတို့ဒါသူ၃ယောက်ကိုဒါလှုပ်လိုက်တာဖမ်းတော့လည်း AA ကဖမ်းတယ်ပြန်လှုပ်ပြရ AA ဖမ်းတယ်ဆိုတော့ဒီ၃ယောက်လည်းပြောတယ်ပေါ့နော်ထွက်ဆိုရယ်ပေါ့ဆိုတော့ဒါပေမဲ့ AA ဘက်ကအခုထိကောင်ဆိုးရဖန်းစီတဲ့အပေါ်မှာအခုထိဝန်ခံထားခြင်းဟိုညှိဆူထားခြင်းလည်းမရှိဘူးပေါ့နော
်ကောင်ဆိုးကိုဖန်းစီခဲ့တဲ့အကြောင်းရင်းကိုအသေးချာမသိရပေမဲ့ CNLD ရဲ့စီယုံရေးမှုတအူးဖြစ်လို့ AA ကဖန်းစီခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ CNLD ပါတီပလောဝမဲဆန္ဒနယ်မြေလွှတ်တော်ကိုယ်စားလှယ်လောင်းချင်းပြည်နယ်တပ်ထုဝင်ကြီးဟောင်းဦးကျော်ငိမ့်ကအခုလို VOA ကိုတုံ့ပြန်ပြောဆိုပါတယ်
ဟုတ်ကဲ့တချို့ကလေ CNLD ကလူငယ်လို့ပြောတယ်တော်တော် CNLD ကလူငယ်မဟုတ်ပေမဲ့ဒီလိုလှုပ်တာကမလှုပ်သိဘူးသူကတော့ဟိုခမီးလူငယ်ကတင်းရင်ကောင်းဆောင်ပါခင်ဗ
ျသူက CNLD ရဲ့အစည်းအဝေးမူအဖွဲ့ဝင်တော့မဟုတ်ဘူးပေါ့နော
်မဟုတ်ဘူးမဟုတ်ဘူးခင်ဗျမဟုတ်ခင်ဗ
ျဆိုတော့အမှန်တော့ CNLD ရဲ့အဖွဲ့ဝင်မဟုတ်ဘူးဆိုတာကတော့တေချာတော့ဆိုတော့ဒါပေမဲ့အခုလို A ရဲ့ဖန်ဆီးတဲ့လုပ်ရပုံမှာရောဘယ်လိုမြင်လဲရှင်
အဲ့ဒါကတော့သူတို့ကပလောဝနဲ့ခိုင်ကနိမိလေးပါအရင်ကတည်းကခမင်းနဲ့ခိုင်ကစီစီလုံးလုံးနဲ့ရတာတူတူယောက်ကသွေးထိုးရမှလည်းပဲဖြစ်နိုင်တယ်ဆိုတော့ကျွန်တော်သုံးသပ်ပါတယ်ခင်ဗျ
ပလောဝဒေတာမှာအပြစ်မဲ့အရက်သားတွေကိုလက်နဲ့နဲ့ပြန်ပေးဆွဲဖမ်းဆီးခေါ်ဆောင်နေတဲ့ဖြစ်ရမျိုးကိုသူ့အနေနဲ့ကန့်ကွက်ကြောင်းနဲ့အ мян ဆုံးပြန်လှုပ်ပေးတင်တယ်လို့မြင်ကြောင်းဦးကျော်ငင်းကပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကတော့မဟုတ်မှန်မင်းနဲ့တကယ်အမှုမှန်ဖြစ်ရမှာကိုပြောလို့ရှိရင်တော့ပြေးသိမ့်ပါတယ်အချက်ပေါ့နောက်တစ်ခါရူကောက်ပွေကလည်းပဲတစ်ဖက်ကတော့ကျင်ညာရတယ်ဟိုမြောက်ပိုင်းမှာပဲတုံးဖွဲ့ပေါ့ကျင်ညာထားရမယ်သူတို့တက်နဲ့ကအဆင်ပြေဘူးဆိုလို့ရှိရင်အဓိကတော့တက်နဲ့အေးပဲအဓိကတောင်ရှိပါတယ်သူတို့တို့ကြည့်လို့ရှိရင်ရူကောက်ပွေကအချိန်ကြီးနေနိုင်တယ်ကျွန်တော်က
ခုမင်းလူငယ်ကိုအောင်ဆိုးဖန်းစီခံထားရစေအခြေအနေကိုလည်းမိသားစုဝင်တွေကအလွန်စိုးရိမ်နေတယ်လို့မိုင်နန်းဝေကပြောပါတယ
်ကျမတို့လည်းဒါမိသားစုနဲ့ထပ်တူပေါ့နော် KCC နေနဲ့ကလည်းဒါချင်းလူငယ်တူတောက်တူចောင်းသားတက်ရောက်လည်းဖြစ်တယ်ဆိုတော့ကျမတို့ဒီပလောဝမြို့နယ်အတွက်ဆိုလို့ရှိရင်ဘလို့အဖြစ်တရောင်းတင်ရတဲ့အားကိုရတဲ့လူငယ်တူဖြစ်တယ်ပေါ့နော်အားကိုရတယ်ဆိုတာကဒီစစ်ဘေးရှောင်အရေးတွေမှာတက်တာကောက်ယူတဲ့အပိုင်းတွေမှာနောက်ဒီစစ်ဘေးရှောင်ခန်းတွေမှာဝင်ထွက်သွားလာပြီးတော့ကျမတို့လိုအပ်တဲ့ data အထက်လက်တွေပေါ့နော်တချို့တော့ဟာလေအကူအညီတွေနောက်ဆန်စီစားပေးဝေးတဲ့ကိစ္စတွေမှာ logistics အပိုင်းပေါ့နော်အဲ့လိုမျိုးတွေမှာ distribution လုပ်ပေးတဲ့ဖြန့်ဖြူးတဲ့အပိုင်းတွေမှာဆိုလို့ရှိရင်သူကတကယ်ကို ဟိုတက်တက်ကြွကြွနဲ့လှုပ်ဆောင်ပြတဲ့လူမျိုးတူဦးဖြစ်တယ်ပေါ့နော်
။ကိုအောင်စိုးကိုဖမ်းဆီးထိန်းသိမ်းထားတဲ့တဲ့နဲ့ပတ်သက်လို့အေးအေးရခိုင်လက်နက်ကိုင်ဖွဲ့ရဲ့တာဝန်ရှိသူတွေကိုမေးမြန်းဖို့ VOA ကအကြိမ်များစွာစူးစမ်းဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုမဲ့သူမရှိဖြစ်နေပါရဲ့ရှင်။
ဒီကဘွေနီလာချင်းအင်တာနက်အွန်လိုင်းပေါ်ကသတင်းတူတင်မာတွေညစွာထွက်ပေါ်လာတာကိုအစိုးရဘက်ကတော့ထိတ်ချုပ်ကန်တွယ်မယ်လို့ဆိုနေပါတယ်။အွန်လိုင်းပေါ်ကအမုန်းစကားတွေနဲ့သတင်းတူတွေဟာလာမယ့်ရွေးကောက်ပွဲအတွက်ဘလောက်တက်ရောက်မှုတွေရှိနိုင်လဲဆိုတာရွေးကောက်ပွဲလေ့လာသူတွေကိုကျွန်မမိခမေးမြန်းထားပါတယ်။မြန်မာနိုင်ငံမှာအသုံးပြုသူတန်း20ကျော်ထိရှိတဲ့ Facebook လူမှုကွန်ရက်ဟာတရင်ဖြန့်ဝေမှုအတွက်အရေးပါဆုံးနေရာတစ်ခုဖြစ်လာပါတယ်။နေစဉ်လူမှုဘဝအတွက်အရေးပါသလိုပဲလူမှုကွန်ရက်အွန်လိုင်းဟာအမုန်းစကားလှုံ့ဆော်မှုတွေနဲ့တရင်တူတရင်မာတွေအများဆုံးပေါ်ပေါက်ရာနေရာတစ်ခုလည်းဖြစ်လာပါတယ်။လက်တလုံးရွေးကောက်ပွဲနေလာချိန်မှာအမုန်းစကားနဲ့တရင်တူတရင်မာတွေကို Facebook ပေါ်ဖြန့်ဝေပြီးနိုင်ငံရေးအမျက်ထုတ်တာတွေရှိနေတာမို့ဒီအပိုင်းကိုသေချာကန့်တွဲနိုင်ဖို့အစိုးရဘက်ကစူးစမ်းမယ်လို့နိုင်ငံတော်အတိုင်ပင်ခံယုံညွှန်ကြားရေးမှူးချုပ်ဦးစောထေကပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်
။ကျွန်တော်တို့ဒီ social media monitoring team ပေါ့နော်မူဝါဒချတာလေနော်အဲ့ဒါကကျွန်တော်တို့အထက်ဟိုသမ္မတကြီးအတိုင်ပင်ခံပုဂ္ဂိုလ်မူဝါဒချတာလေအဲ့တော့ဘာလဲဆိုနံပါတ်1ကတော့နိုင်ငံသားတွေအကျင့်စာရေးတာပြပြစီတဲ့ကိစ္စနံပါတ်2ကရရွာတည်ငြိမ်အေးချမ်းမှုပြပြစီတဲ့ကိစ္စနံပါတ်3ကတော့ကျွန်တော်လိန်ပေါ့နော်လိန်အသာပေးတဲ့ဟာမျိုးတွေကိစ္စနံပါတ်4ကတော့ကျွန်တော်တို့အဲ့လိုမျိုးလူမျိုးရေးဘာသာရေးပေါ့နော်အဲ့လိုမျိုးနှိုးဆော်တဲ့ကိစ္စပေါ့ဒီကိစ္စတွေကိုကျွန်တော်တို့ကစောင့်ကြည့်ပြီးတော့ဆောင်ရွက်ချက်တွေရှိ
ရွှေကောက်ပွဲအတွက်ရည်ရွယ်ချက်ရှိရှိနဲ့အုပ်စုတစုကငွေပုံပေးဟာ Facebook group တွေ page တွေဖွင့်ပြီးတင်းတူတင်းမှာဖြန့်ဝေမှုတွေကိုလည်းစစ်ဆေးတွေ့ရှိထားရတယ်လို့သူကပြောပါတယ်။ဒါရီနဲ့ပတ်သက်ပြီးပါဝင်ပတ်သက်သူတွေကိုဖော်ထုတ်အရေးယူသွားမယ်လို့လည်းဆိုထားပါတယ်။ဒါပေမဲ့လေလူမှုကွန်ရက်ပေါ်မှာနိုင်ငံရေးအမျက်ထုတ်သူတွေရဲ့လှုပ်ဆောင်မှုအပေါ်အစိုးရဘက်ကထိမ့်သိမ့်မှုပိုင်းကအင်မတန်အားနည်းနေတယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်တဲ့တည်င်းတွေပြန့်နှံ့မှုနဲ့ပတ်သက်ပြီးလေလာစောင့်ကြည့်မှုတွေလုပ်နေတဲ့ဟုတ်တယ်မဟုတ်ဘူးအဖွဲ့ရဲ့အချက်လက်လေးလာစောင့်ကြည့်သူဦးတက်မင်းကတော့လက်ရှိလူမှုမီဒီယာမှာသတင်းတူသတင်းမှားတွေပြန့်နှံ့နေမှုနဲ့ပတ်သက်လို့အထူးသတိရှိဖို့လိုအပ်နေတယ်လို့သူကဆိုပါတယ်
။ခလာအတွင်းမှာတွေ့ရှိရတာကဟိုပေါ့လာတိုင်းလာတိုင်းမှာဟိုပြန်မြ200ဝန်းကျင်လောက်တော့ရှိရပါတော့။သတင်းမှားတွေကိုနောက်တစ်ခုကဟိုပေါ့ဒီ wrong information ပေါ့သတင်းချက်လက်အကျမ်းတွေပေါ့မတိမပြုတ်ရသေးတဲ့သတင်းမျိုးတွေကိုလူတွေကသူတို့တင်နေကြတယ်ပေါ့။ပိုပြန့်မြန်တာပေါ့ပြန့်မြန်တဲ့အခါမှာအာ impact တွေကဒီပို့ပြီးတော့ကြီးမားလာတယ်အမည်မခေါ်တဲ့အကောင့်တွေပေါ့နော်အကောင့်ပုံးတွေပေါ့အကောင့်ပုံးနေနဲ့ဟိုတစ်ဖက်ဖက်ကိုထောက်ခံတဲ့သူတွေကနောက်တစ်ဖက်ကိုဟိုအမားတွေအမိုးစကားမျိုးတွေနဲ့တိုက်ခိုက်နေတာမျိုးတွေဝေဖန်နေတာမျိုးတွေဝါဒဖြန့်နေတာမျိုးတွေတွေ့ရပါတယ
်အမုန်းစကားတည်င်းတူတည်င်းမားတွေဖြစ်လာရင်2020ရွေးကောက်ပွဲချုံချုံမောမောအောင်မြင်ဖို့ခက်ခဲနိုင်တယ်လို့ဆိုလာသူကတော့ face အဖွဲ့ကဆိုင်းရဲကြော်စွာမြင်ပါ
စိတ်မှုကြကောင်းတာတော့ဗျာCOVID-19 ကိုပြောပြီးတော့မှလူတွေမဲပေးခြင်းစိတ်တွေမဲသွားအောင်မဲမပေးခြင်းလားအောင်အဲ့ဒါမျိုးတွေလုပ်ဆိုရဆိုတာစိတ်ပူစရာကောင်းတာပေါ့အဓိကတော့ကျွန်တော်တို့ကလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့တရင်းတစ်ပြေမနဲ့ကိုတော့ကျွန်တော်တို့ရောထွေးပြီးတော့အရင်ယူတာမျိုးတော့လည်းကျွန်တော်တို့ကိုလက်မခံဘူးအဲ့နှစ်ခုကတော့လည်းကျွန်တော်တို့ကတတိကြီးကြီးနဲ့ကျွန်တော်တို့ကန်တရမ်းတွေယူစားတယ်မျိုးမျိုးဆိုရင်ကျွန်တော်တို့လွတ်လပ်စွာပြောဆိုခွင့်ကိုကအထူးကိတ်သွားနိုင်တယ
်မကြခင်နိုင်ငံရေးပါတီတွေတရားဝင်မဲဆွေစီယုံဝင်ရလာတော့မှဖြစ်လို့ Facebook လူမှုကွန်ရက်ပေါ်မှာပြန်ဆိုင်မှုတွေပိုပြီးပြင်းထန်လာနိုင်ခွင့်ရှိပါတယ်။လက်ရှိကာလမှာကိုဗစ်ကူးစက်မှုမြင့်နေတာကြောင့်မဲဆွေစီယုံရေးပိုင်းကို Social Media တွေကနေလှုပ်ဆောင်မှုစူးစမ်းလာရရှိနေတာမို့အစိုးရအနေနဲ့ကောကော်မရှင်အနေနဲ့ပါဒီပေါ်ထိထိရောက်ရောက်ကင်တွေမှုလေလာစောင့်ကြည့်သူတွေကထောက်ပြနေကြပါတယ်ရှင်။ကျွန်မမေခါပါ
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voa.com voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။ VOA email သတင်းစာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
ထောင်ထဲချီတဲ့လူတွေပြည်ပမှာတောင်းတင်နေတာကြောင့်ဩစတြေးလျနိုင်ငံအနေနဲ့ဒုက္ခသည်ကယ်ဆယ်ရေးစီစဉ်တွေကိုပြန်ဆဖို့စီယုံနှုတ်ဆော်သူတွေကတိုက်တွန်းနေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ဩစတြေးလျနိုင်ငံကနိုင်ငံတကာနယ်နိမိတ်တွေကိုမတ်လကစပြီးပိတ်ထားခဲ့တာဖြစ်ပါတယ်။ဆစ်နေမြို့ကနေသတင်းတော်ဖိလ်မာဆာသတင်းပေးပို့ထားတာကိုကျွန်တော်မျိုးစင်ဆိုင်ကပြောပြပေးမှာပါ။ဩစတြေးလျနိုင်ငံကိုဝင်ရောက်ဖို့လူသားချင်းစာနာမှုဆိုင်ရာပြည်ဝင်ခွင့်ဗီဇာရရှိထားတဲ့ဒုက္ခသည်အယောက်4000လောက်ပြည်ပမှာတောင်းတင်နေတယ်လို့ဩစတြေးလျဒုက္ခသည်ကောင်စီကခန့်မှန်းထားပါတယ်။ဩစတြေးလျနိုင်ငံကကိုဗစ် -19 ပြန့်နှံ့မှုကိုထိန်းချုပ်ဖို့အတွက်နိုင်ငံသားတွေနိုင်ငံတွင်းကိုဝင်ရောက်ခွင့်ကိုမတ်လကလေးကပိတ်ပင်လိုက်တာကြောင့်ဒုက္ခသည်လာရောက်ဖို့မဖြစ်နိုင်တော့ပါဘူး။ဒေးဗစ်အိုဒီရှာဩစတြေးလျနိုင်ငံမှာနေထိုင်တဲ့ဤရက်ဒုက္ခသည်တယောက်ဖြစ်ပါတယ်။သူ့အမနဲ့မိသားစုကဇန်နဝါရီလကလေးကလူသားချင်းစာနာမှုပြည်ဝင်ခွင့်ဗီဇာရရှိခဲ့ပြီးတဲ့နောက်မှာမတ်လမှာသူတို့ပြန်လည်ဆုံရှုံးနိုင်ဖို့စီစဉ်ခဲ့ကြတာပါ။သူ့အမမိသားစုကဣရက်မြောက်ပိုင်းကမူဆူးမျိုးကနေ IS Islamic အကြမ်းဖက်အဖွဲ့အန်ရီကလွတ်မြောက်အောင်လေဗနွန်နိုင်ငံကိုထွက်ပြေးခဲ့ကြပြီးအဲ့ဒီမှာပဲယာယီနေထိုင်ကြတာဖြစ်ပါတယ်
။ They have all the documents ready, all the approval.
သူတို့ကလိုအပ်တဲ့စာရေးစာတမ်းတွေလည်းဆင်းသင့်ဖြစ်နေပြီးခွင့်ပြုချက်တွေလည်းရပေမဲ့ကံမကောင်းတော့ COVID-19 ကပ်ရောဂါကြောင့်အားလုံးရပ်တန့်သွားခဲ့ပြီးပြည်ဝင်နယ်မိတ်တွေကလည်းပိတ်ထားပါတယ်။ကျွန်တော်တို့ရဲ့တောင်းဆိုသံတွေကိုဩစတြေးလျဆွေးရကကြားပြီးသူတို့ရဲ့ဆုံးဖြတ်ချက်တွေကိုပြောင်းလဲလိမ့်မယ်လို့မျှော်လင့်ပါတယ်လို့အိုဒီရှ်ကပြောပါတယ်။ဩစတြေးလျကိုလင်းနဲ့လာရောက်ဖို့ကမ်ဘရာအစိုးရကိုအထူးခွင့်ပြုချက်အနေနဲ့ခွင့်ပြုဖို့နှစ်ကြိမ်လျှောက်ထားခဲ့တယ်လို့သူ့မိသားစုကပြောပါတယ်။ဒါပေမဲ့တောင်းဆိုချက်တွေကပယ်ချခံလိုက်ရပါတယ်။ဩစတြေးလျရဲ့ပြည်ဆိုင်ရာနယ်နိမိတ်တွေက2021ခုနှစ်ထိပိတ်ထားမယ်လို့ခန့်မှန်းရပါတယ်။စီးယုံလှုပ်ဆော်သူတွေကတော့ဩစတြေးလျနိုင်ငံသားနဲ့နိုင်ငံတွင်းအမြဲနေထိုင်သူတွေလိုပဲဒုက္ခသည်တွေအနေနဲ့နိုင်ငံတွင်းမှာနေထိုင်ခွင့်ရတယ်လို့ယုံကြည်ထားပါတယ်။ပြည်ထောင်ဝန်ကြီးဌာနကလည်းဘာမှအရေးတကြီးလို့ပုံမပေါ်ပါဘူး။ဝန်ကြီးဌာနကနယ်နိမိတ်ကန့်သတ်မှုတွေလှုပ်ခြင်းအပြင်ဩစတြေးလျမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအချိန်နှိမ့်အောင်အောင်မြင်စွာလှုပ်ဆောင်နိုင်ခဲ့တယ်လို့ပြောပါရယ်။ဩစတြေးလျနိုင်ငံမှာ2018ခုနှစ်အတွင်းဒုက္ခသည်ပေါင်း12,800အခြေချနေထိုင်ခွင့်ရရှိခဲ့ကြပါရယ်။အများအပြားအိရက်ကဒုက္ခသည်တွေဖြစ်ပြီးမြန်မာ၊ဆီးရီးယားနဲ့အာဖဂန်နစ္စတန်တို့ကနေထွက်ပြေးလာသူတွေလည်းပါဝင်ပါရယ်။ဒုတိယကမ္ဘာစစ်ပြီးဆုံးခဲ့ကဒုက္ခသည်ပေါင်း9,000,000လောက်ကိုခိုလုံခွင့်ပြုခဲ့တာကြောင့်ဩစတြေးလျရဲ့ပြန်လည်အခြေချနေထိုင်ရေးအစီအစဉ်တွေကကမ္ဘာပေါ်မှာအရေးအယောဆုံးဖြစ်တယ်လို့ဩစတြေးလျအစိုးရကပြောပါရယ်။ဒါပေမဲ့ပင်လယ်ဖြတ်ပြီးဩစတြေးလျမှာခိုလုံခွင့်ကြိုးစားသူတွေကိုတောင်ပစိဖိတ်ကျွန်းပေါ်ကကမ်းလွန်စခန်းတွေမှာထိန်းသိမ်းထားတာကြောင့်နိုင်ငံတကာရဲ့ပြစ်တင်ဝေဖန်ခြင်းကိုခံနေရပါတယ်။ဩစတြေးလျအစိုးရကတော့ဒုက္ခသည်တွေအနေနဲ့ပင်လယ်ထဲသွားဖို့စိတ်မချရတဲ့လှေသင်္ဘောတွေနဲ့အနေများလာတဲ့ပင်လယ်ထဲစွန့်စားမသွားစေလိုတဲ့စေတနာနဲ့အခုလိုကျွန်းတွေမှာယာယီချထားပေးတဲ့မူဝါဒတွေဖြစ်ပါတယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ
။မင်္ဂလာပါကမ္ဘာတည်နေတဲ့မှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါ
။ဒီသဘာဝအတိုင်းအသားရည်ကောင်းမွန်စေတဲ့မိတ်ကပ်ကိုမြန်မာနိုင်ငံမှာလူတိုင်းမဖြစ်မနေလိမ့်ကြရဲဆိုတဲ့ကောင်းစဉ်နဲ့မြမတနခါအကြောင်း National Geographic Magazine မှာ Paul Salopak ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြမှာပါ။တနခါကိုအလှကုန်ပစ္စည်းအဖြစ်မြန်မာတွေကအသုံးပြုကြပါတယ်။အရေးပြားကိုပျော့ပြောင်းစေတာ၊အရေးအကြောင်းတွေနီလောင်နာတွေကိုကာကွယ်ပေးတာဖြစ်တာမကချင်မကိုက်အောင်လဲလိမ့်ကြတယ်လို့ဆိုပါတယ်။ဟိုးရှိကြောက်ခစ်ကလေးကလူသားတွေဟာသူတို့ရဲ့မျက်နှာတွေနဲ့ခန္ဓာကိုယ်တွေကိုတဘာဝပစ္စည်းအယောင်တွေနဲ့လိမ့်ချခဲ့ကြတယ်လို့မျိုးမြန်မာနိုင်ငံမှာလည်းအခုချိန်ထိတနခါကိုအမျိုးသားအမျိုးသမီးကလေးတငယ်အသက်အရွယ်ငယ်သူကြီးသူကြားမမရွေးလိမ့်ချတာကိုတွေ့မြင်ရပါတယ်။တပင်အခောက်တွေကနေကြောက်ပြင်ပေါ်သွေးရမှာထွက်လာတဲ့အဝါရောင်ဖြော့ဖြော့တနခါကိုမျက်နှာမှာလှလှပပလိမ့်ချကြသလိုဖြစ်တယ်လို့လိမ့်ကြတာမျိုးလည်းရှိပါတယ်။သမိုင်းကြောင်းရတနခါလိမ့်ချတဲ့အထောက်အထားကို14ရာစုလောက်မှာတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ဒီနေ့ခေတ်မှာတော့အသားရည်ကောင်းမွန်စေတဲ့ organic တနခါကိုလူမျိုးဘာသာမရွေးကြဲကြဲပြန့်ပြန့်အသုံးပြုကြပြီးအမျိုးသားယဉ်ကျေးမှုအမှတ်အသားဖြစ်လာတယ်လို့ဆိုပါတယ်။တနခါရုံးဈေးကွက်မှာတော့အပင်ရဲ့သက်တမ်းအမှုအရင်အရွယ်အစားအပိုင်းလိုက်ခွဲခြားထားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံတဝန်းငယ်မျိုးတွေမှာတော့အမျိုးသမီးတွေညံ့နာအလှဆင်ဖို့မိတ်ကပ်ထက်တနခါကိုအဓိကလိမ့်ချေကြကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်။
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ရှင်များရှင်ကျမတင်ကြီးထိုက်ပါ COVID-19 ကူးစက်ပြန့်နှံ့မှုကြောင့်အခက်အခဲမျိုးစုံနဲ့ရင်ဆိုင်ရတဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေအတွက်အစိုးရအကူအညီအပြင်နိုင်ငံတကာရဲ့အကူအညီအစီအစဉ်တွေလည်းရှိနေပါတယ်ဈေးကွက်စနစ်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီဖြစ်တဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA ထံကမကြသေးခင်ကပဲဆက်ပစ္စည်းဆိုင်ရာအကူအညီရထားတဲ့ပွင့်ကောင်းပဲကျော်လုပ်ငန်းကဒေါက်တာစုထင်းနဲ့မင်းမြန်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင
်။မကွေးတိုင်းဆလီမြို့မှာခြေဆိုင်တဲ့ဒါစီးပွားရေးလုပ်ငန်းရှင်ဒေါက်တာစုထင်းဟာဆိုလို့ရှိရင်ဒါမကြခင်ကပဲအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအကူအညီဖြစ်တဲ့ USAID ရဲ့အကူအညီပေါ့နော်အစီအစဉ်မှာဒါအကူအညီရထားတာပါဆိုတော့ဒေါက်တာဆုထေရှင်ဘလို့အကူအညီမျိုးများရပါလဲရှင
်ဟုတ်ကဲ့ရှင်သူတို့ကတော့အခုဒီစောက်လို့ရတာတော့မျိုးစုံပေါ့နော်ဟိုဟာပေါ့နည်းပညာအကူအညီတို့စက်ပစ္စည်းအကူအညီတို့မျိုးစုံရှိပါတယ်ဆိုတော့သူတို့ဆီကနေစက်ပစ္စည်းအကူအညီရထားခဲ့တာဖြစ်ပါတယ်ရှင်
အဲ့တော့ဒီ USAID ကနေပြီးတော့ခုနဆက်ပစ္စည်းအထောက်ပံ့ရတယ်ဆိုတော့လုပ်ငန်းမှာရောဘာတွေပြောင်းလဲသွားလဲအရင်ကရောဒီဆက်တင်နဲ့ထုတ်နေတာမဟုတ်ဖဲနဲ့လက်နဲ့ထုတ်နေလို့လားဘလို့ပြောင်းလဲသွားလို့ပါလဲရှင
်အော်ဟုတ်ကဲ့ရှင်အရင်တော့ manual ပေါ့နော်အရင်တော့လက်မှုနဲ့ပဲသွားနေတာပေါ့နော်သွားနေတဲ့အချိန်ဒီမှာတော့အခက်အခဲအများကြီးပေါ့နော်ကိုဘလောက်ပဲလုံနိုင်လုံနိုင် manual ဆိုတဲ့အတိုင်းပဲပေါ့နော်အများကြီးကိုမသွားနိုင်တာမျိုးတွေပေါ့နော်ဒီဈေးကွက်ထဲမှာရှင်ဖိုက်တဲ့အခါမှာဒီအခက်အခဲအများကြီးရင်ဆိုင်ရတာတွေရှိရပေါ့နော်အဲဒီကနေမှစစ်ကိုပြောင်းလဲလိုက်တဲ့အခါကျတော့သူတို့ရည်ရွယ်တာလေအဓိက export ဈေးကွက်ပေါ့ပြည်တွင်းဈေးကွက်တယ်မကပဲနဲ့ export ဈေးကွက်ထိပါရည်ရွယ်တာဆိုတော့ဥပမာဒီအားလုံးစက်တွေပြောင်းလဲသွားတဲ့အခါမှာ food safety လည်းဖြစ်သွားမယ်ပြီးတော့ဒီတခြားနိုင်ငံအထိလက်ရှိလည်းစုကအခုUS နဲ့ပစ္စည်းပို့နေတဲ့အပိုင်းတွေလည်းရှိနေတော့အဲ့ဒီထိပါအများကြီးတိုးတက်သွားနိုင်တယ်ပေါ့နော်အဲ့ဒီတော့လည်းတိုးတက်နိုင်တယ်နောက်ပြီးတော့အခါကျတော့ဒီဝန်ထမ်းတွေရဲ့ဒီကျန်းမာရေးဘောအကုန်လုံးပေါ့နော်အများကြီးပြုပြင်ပြောင်းလဲသွားနိုင်တယ်လို့ယူဆလုံးကြည့်ပါတယ်ရှင့်
ဟုတ်ကဲ့အဲ့တော့ဒီအသေးစားအလတ်စားလုပ်ငန်းတွေအတွက်နိုင်ငံတကာအကူအညီတွေကဘယ်လောက်အထောက်အကူဖြစ်ပါလဲရှင
်အခု SME တွေအများဆုံးမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ SME တွေအများဆုံးလိုအပ်တာကလည်းအဓိကနည်းပညာအကူအညီပေါ့နော်နည်းပညာအကူအညီတို့အဲနောက်ပြီးတော့အဲ့လိုမျိုးဟိုဒီလိုအပ်တဲ့အဲဒီစပစ္စည်းပေါ့နော်အဲ့လိုမျိုးလုပ်ငန်းဘယ်လုပ်ငန်းပဲဖြစ်ဖြစ်ကိုယ်လုပ်ငန်းနဲ့ကိုက်ညီတဲ့အဥ္စာမျိုးပေါ့နော်စပစ္စည်းပဲဖြစ်ဖြစ်ထောက်ပံ့တာပဲဖြစ်ဖြစ်ပြီးလို့ရှိရင်နိုင်ငံတကာဈေးကွက်ကိုထိုးဖောက်ဖို့အတွက်ကိုအဆက်အသွယ်တွေထောက်ပံ့တာပဲဖြစ်ဖြစ်ပေါ့နော်အဲ့ဒီအရာတွေကအများကြီးတိုးတက်ပြောင်းလဲနိုင်တယ်ပေါ့နော်အခုလေမြန်မာနိုင်ငံမှာတော်တော်များများ UK ဘက်ကလည်းလာတယ်အခု US ရှိတယ် US ကလည်းကြာနေပြီရှင် USAID ကလည်းလေအဲ့တော့ USAID ရှိမယ် UK ဘက်က project တွေရှိမယ်ပြီးတော့ဒိမတ်ကလာတာတွေရှိတယ်နေတာလန်ကလာတာရှိတယ်ပေါ့နော်ဒါအစုတိတာလေးတွေပဲရှိသေးတာအစုမတိတဲ့တခြားထောက်ပံ့တဲ့အဖွဲ့အစည်းတွေလည်းအများကြီးရှိနေဦးမှာပါရှင
်ဆိုတော့ဒီနိုင်ငံတကာအထောက်ပံ့နေဟိုရယူတဲ့အခါမှာဒီလုပ်ငန်းရှင်တွေဘက်ကဘယ်လိုမျိုးတာဝန်ယူရပါသလဲရှင်
တောင်းဝင်ယူမှုတောင်းဝင်ခံမှုကတော့အပြည့်ပေးရတယ်ရှင်။ဟောငါလက်ထဲရောက်ရင်ပြီးသွားရောဆိုတဲ့ပုံစံမျိုးနဲ့တော့လုံးလုံးမရဘူးရှင်။အခုဆိုရင်လည်းဆိုရင်အဲဒီ၄နှစ်ပေါ့နော်၄နှစ်လုံးလုံးမှာကိုကကွာဟိုသူတို့ဒီအောက်စာကိုယူပြီးဘလောက်တိုးတက်ပါမယ်လို့ပြောထားတဲ့ကိုယ့်ရဲ့တိုးတက်မှုလည်းတစ်ချိန်လုံးကြည့်နေရမယ် report လည်းအမြဲတမ်းတင်ပေးရတယ်အမြဲတမ်းဟိုမှာဟိုလစဉ်ပဲဖြစ်ဖြစ်၃လတစ်ခါပဲဖြစ်ဖြစ်ပေါ့နော် quarterly ပဲဖြစ်ဖြစ် monthly ပဲဖြစ်ဖြစ်သူတို့အမြဲတမ်း report တွေတင်ပေးရတယ်ဒီတိုးတက်မှုတွေနဲ့ပတ်သက်လို့အမြဲတမ်းလည်းဟိုစောင့်ကြည့်တာမျိုးလည်းရှိတယ်ပြီးတော့တကယ်ပဲအမှန်အကန်အလုပ်လုပ်ရလားတကယ်ပဲတိုးတက်ပြောင်းလဲလာတာမှန်ရလားဆိုတာကိုလည်းသူတို့အဖွဲ့အစည်းကအမြဲတမ်းဒီလုပ်ငန်းရှင်တွေကိုတစ်ချိန်လုံးလိုက်ပြီးတော့ services စင်တာမျိုးတွေနောက်ပြီးတော့ report တင်ပေးရတာမျိုးတွေအမျိုးစုံရှိရဲ့အဲ့ဒီထဲမှာမှားနေတာရှိရဲ့ဆိုလို့ရှိရင်လည်းသူတို့ဘက်ကနေပြီးတော့ခါကြတော့အဲ့လို support တာမျိုးတွေပေါ့နော်အဲ့လိုမျိုးတွေလည်းကြားနေရပါတယ်ပေါ့နော်အဲ့လိုမျိုးတော့ရှိပါတယ်ရှင်
ဟုတ်ကဲ့အဲ့တော့ဒီရတဲ့အကူညီနဲ့အဲ့လိုဒီကိုဘက်ကနေပြန်လုပ်ပေးရတဲ့ဟာတွေပေါ့နော်အဲ့ဒီအပိုင်းရောက်တော့ရောဟိုလုပ်ငန်းရှင်တယောက်အနေနဲ့ပို့ပြီးတော့အလုပ်ရှုပ်သွားစေသလားဒါတည်းကဟိုကို့အတွက်တာဝန်တစ်ခုကြီးမြတ်ဖြစ်လာပါသလား
ဒါကတော့ပုံမှန်လုပ်ပေးရမယ်เออกูอ่ะตรุโหมติมุสอยตองมาปะเนาะรีพอร์ตไม่ไปเอาสอยตองถ้าโกโลงงานมาไม่ชื่อโหเลยชื่อโกชื่อติเนี่ยผิดโกผิดติเนี่ยปะเนาะดิอินดิเคเตอร์นี่ผิดนี่ได้ด้วยก็ลบโกลงอย่างมั้ยองค์สารีปะเนาะไอ้โหลမျိုးนี่น้องก็นี่คอนโทรลทุกขุชื่อออกคาจะปูพี่แล้วกูอ่ะต้นอาผิดเสียเลยรู้ขันษาได้ปะเนาะแต่ไม่เข้ายังยับอยู่ว่าแล้วเอซิซินี่ไปสอยเนาะด่าไอ้หลุชินนี่ดิไอ้หลุชินนี่ไปท่าได้ประเสริฐผิดนี่ได้ด้วยเออแล้วกูละเทมายับไปจองโทรไลน์มาเนี่ยสายไอ้โหลน้องก็นี่ต้นอาทุกขุผิดนี่ได้ด้วยอ๋องาผิดโกผิดเอาลงอย่างมั้ยสอยအတွင်းနဲ့ဆိုတော့နောက်ကနေတုံးအားကြောင့်လည်းလုတ်ဖြစ်တာလည်းရှိတယ်ပိုပြီးစီးစနစ်ကျတဲ့အလုတ်ဟိုစီးစနစ်ကျအောင်လုတ်တက်သွားတဲ့အလိချင်းကောင်တစ်ခုလည်းရလာတယ်လို့တော့ဆိုတော့ပိုထင်ပါတယ်ရှင့
်ကုညီတော်တော်များများငွေကြေးပေးတာမဟုတ်ဖ ೇನೆ နီးပညာဒါမှမဟုတ်လဲဆက်ပစ္စည်းဆိုလဲဒါဆက်ပစ္စည်းပေါ့နော်ဒီလိုမျိုးပေးတာပါဆိုတော့ဒီလုပ်ငန်းရှိနေဘက်ကရောဒါကအထောက်အကူဖြစ်ပါရဲ့လားဟိုငွေရတာကပုံမြတ်မကောင်းဘူးလား
လက်ထက်မှာငွေရှောက်လာတဲ့အခါမှာဥမာပေါ့နော်ကိုလိုအပ်တဲ့လုပ်ငန်းကိုလုပ်ငန်းတွေမှာမထည့်ဖြစ်ဘဲနဲ့တခြားမှာကိုလိုအပ်တဲ့နေရာမှာသုံးမိသွားတယ်ဆိုလို့ရှိရင်ဒါကလုပ်ငန်းတိုးတက်ဖို့မဟုတ်တော့ဘဲနဲ့အများကြီးထိခိုက်နစ်နာနိုင်မှာပေါ့နော်ဟိုဘက်က grant ပေးတဲ့နိုင်ငံတွေအရောကိုလုပ်ငန်းအရောအများကြီးထိခိုက်နစ်နာနိုင်မှာဖြစ်တဲ့အတွက်အခုလိုမျိုးလုံးဝငွေပေးတာမျိုးမဟုတ်ဘဲနဲ့အဲသူတို့လူချင်းနဲ့စက်ပြေဆိုသူတို့ကိုယ်တိုင်ဓာတ်ရွက်ဝယ်ပေးတာမျိုးကပို့ပြီးတော့အများကြီးပို့ပြီးထိရောက်ပြီးတော့အကျိုးရှိပါလိမ့်မယ်လို့တော့ဆိုတော့ထင်ပါတယ်အခုလက်ရှိ season လေးကလည်းပို့ပြီးတော့ကောင်းပါရဲ့ရှင်
ဒီနိုင်ငံတကာအကူအညီတွေကြောင့်လုပ်ငန်းမှာကိုယ့်ရဲ့မျိုးဖလားလုပ်ငန်းကဘာများတိတိတတ်တာပြောင်းလဲလာတာရှိပါသလဲ
။ဟုတ်ကဲ့ရှင်။ဟိုအများကြီးတော့ပြောင်းလဲလာပါတယ်။ဒါဆိုနီးပညာအကူအညီဆိုရင်လည်းကိုယ်ဆိုလို့ရှိရင်ကိုတိတိတော့နီးပညာနဲ့ကြတော့ကို international မှာထုတ်ဖောက်ဖို့အတွက်မှာကြတော့အားနည်းချက်တွေအများကြီးရှိရပါတော့။အဲ့ဒီတွင်နီးပညာအကူအညီတစ်ခါတလေဆိုလို့ရှင်နောက်ဆုံး business plan marketing plan ဆွဲတာမှာအစပေါ့နော်။ကိုနိုင်ငံနဲ့ကိုတည်တဲ့အမြင်နဲ့ဆွဲတာနဲ့စာရင် Africa ပညာရှင်တွေပေါ့နော် expert တွေကလာပြီးတော့ကိုညီပြီးဆွဲပေးတာကပို့ပြီးတော့အထောက်အကူအများကြီးပို့ဖြစ်တယ်ပေါ့နော်။နောက်တစ်ခုလည်းရှိတာကကိုကလည်းပို့ကြိုးစားရတာပေါ့နော်။အနည်းဆုံးတော့ကိုစီမှာ90ရာခိုင်နှုန်း80ရာခိုင်နှုန်းစိုက်ထုတ်ဖို့ငွေပမာဏကိုစီမှာ standby ရှိနေဖို့လည်းလိုအပ်တယ်ပေါ့နော်။အနည်းဆုံးကိုစီမှာစိုက်ထုတ်ဖို့ငွေက80တုံးမဟုတ်80ရာခိုင်နှုန်းလည်းထဲမှာလည်းရှိထားပြီဆိုလို့လည်းငွေမှာပမာဏနဲ့ပေါင်းလိုက်ရင်ဥပမာ9နှစ်လောက်မှဝယ်ရမယ့်စက်ဖြစ်စီတစ်ခုကဟို3နှစ်လောက်နဲ့လည်းဖြစ်ရင်ဖြစ်သွားတာမျိုးပေါ့နော်။ပုံပြီးမြန်လာတာမျိုးပေါ့
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြတ်မောင်ပါရှင်။မြန်မာနိုင်ငံမှာ November 8ရက်ကျင်းပမယ့်ရွေးကောက်ပွဲကိုမထိခိုက်အောင်လို့ Facebook ကဆောင်ရွက်နေပါတယ်လို့ August 31ရက်နေ့ကတော့ Facebook ကသတင်းထုတ်ပြန်ပါတယ်။ထိခိုက်စေမယ့်အချက်အလက်အမှားတွေမပြတ်အောင်ဆောင်ရွက်နေတယ်လို့အမုန်းစကားတွေအကြမ်းဖက်မှုတွေကိုလှုံ့ဆော်တဲ့ဖော်ပြချက်တွေကိုဖယ်ရှားနေတဲ့အကြောင်းကိုထုတ်ပြန်ချက်ထဲမှာရေးထားပါတယ်။မဲဆန္ဒရှင်တွေကြားမှာမဲမပေးချအောင်လို့ကြိုးစားတဲ့ဖော်ပြချက်မျိုးတွေရွှေကောက်ပွဲလုပ်ငန်းစဉ်တွေအပေါ်ထိခိုက်စေမဲ့ဖော်ပြချက်တွေကိုဖယ်ရှားသွားမယ်လို့ပြောပါတယ်။ချိန်ညာချက်ထုတ်ချိန်ကနေ November 22ရက်နေ့အထိ Facebook ပေါ်တင်တဲ့သတင်းအချက်အလက်မှားတွေကောလာဟလတွေကိုဖယ်ရှားသွားမှာဖြစ်ပါတယ်။သူ့အဆိုကိုယ်စလင်လောင်းဟာမြန်မာနိုင်ငံသားမဟုတ်ဘဲဘင်္ဂါလီဖြစ်လို့ရွှေကောက်ပွဲဝင်ပြိုင်လို့မရဘူးဆိုတာမျိုးမှားယွင်းဖော်ပြမှုမျိုးတွေကိုဖယ်ရှားသွားမှာဖြစ်တယ်လို့ဥပမာပေးထားပါတယ်။ရခိုင်ပြည်နယ်ထဲမှာဖြစ်ခဲ့တဲ့ပဋိပက္ခတွေနဲ့ပတ်သက်လို့ Facebook လူမှုကွန်ရက်ဟာအမုန်းစကားဖြန့်တာတွေအကြမ်းဖက်ဖို့တုံ့ဆော်တာတွေကိုထိထိရောက်ရောက်မတားဆီးနိုင်ခဲ့ဘူးလို့ဝေဖန်ခံထားရချိန်မှာအခုလိုမျိုး Facebook ကရွေးကောက်ပွဲမထိခိုက်အောင်ဆောင်ရွက်လာတာဖြစ်ပါတယ်။သတင်းမှားတွေမပြန့်ရေးအပါအဝင်အခုလိုစောင့်ကြည့်တုံ့ပြန်သွားမယ်လို့ Facebook ကပြောကြားတာကောင်းပေမဲ့လက်တွေ့ဆောင်ရွက်မဲ့နေရာမှာသတိထားလို့ရမယ့်အချက်တွေရှိတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားဆောင်ရွက်နေတဲ့အတန်အဖွဲကိုတည်ထောင်သူသုတေသနမန်နေဂျာကိုရဲဝေဖြူအောင်ကထောက်ပြပါရယ
်အပိုင်းနှစ်ပိုင်းရှိတယ်ပေါ့နော်ဆိုတော့ပထမတစ်ပိုင်းကတော့ဘလို့အကောင့်တွေဖော်မလဲဆိုတာကိုရင်ပြောအောင်မနေတည်တယ်ဆိုတော့ဘာကြောင့်လဲဆိုတော့ဒီအရင်ကာလတွေတုန်းကမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင် Facebook ကနေပြီးတော့ခရီးကိုပြုခဲ့တဲ့ဟာတွေရှိတယ်အမှတ်ကန်ချက်ပေးခဲ့တဲ့ဟာတွေရှိတယ်တွတ်တော်လည်းတကယ်အကောင့်တွေဖော်တဲ့နေရာမှာအဲ့ဒါတွေပြည့်မိခဲ့တာမရှိဘူးဥပမာဆိုလို့ရှိရင်ကျွန်တော်တို့တွေကတကယ်လို့မအန်တီအများရဲ့အချက်လက်တွေအကြောင်းအရာတွေကို24နာရီတွင်ဖိရှားပေးမိလို့ပါတော့ခရီးကိုပြုခဲ့ပေးမယ်လေတကယ်လက်တွေ့မှာက24နာရီတည်းမှာမထုတ်ချနိုင်ခဲ့တဲ့ဟာတွေအများကြီးရှိခဲ့တယ်ပြီးတဲ့အခါမှာဒီကျွန်တော်တို့ဒီက ဒီအမောစကားတို့ကိုပေါ့နော်ဒီအကြောင်းပြပြီးတော့မှလည်းလည်းဆက်တော့ပြောဆိုခွင့်ဒီချိုးပေါက်ခင်ရတဲ့ဖြစ်စဉ်လေးလည်းအတိတ်မှာတော့အများကြီးရှိနေတယ်ပေါ့နော်အမောစကားတွေဒီလူအဖွဲ့စည်းကိုတကယ်ဟိုမှအန်ဒီရပြူလာနိုင်တဲ့လူမှုပလိပခါတွေဖြစ်လာစေနိုင်တဲ့အကြမ်းဖက်မှုတွေဖြစ်လာစေနိုင်တဲ့အန်ဒီရရှိတဲ့စကားဖြစ်အတွင်ပြောင်းရင်တော့ကန့်တရပါလိမ့်မယ်အဲ့လိုမဟုတ်တဲ့ဒီတာမန်ဒီဝေဖန်ပြောဆိုမှုတွေပြီးရဲ့အခါမှာဒီအမုံဒီပေါ်တော့အန်ဒီရရှိတဲ့စကားမမြောက်တဲ့တာမန်တကယ်ရက်တွေကိုတော့ဒီပေါ်တော့ဒီပြည်ပင်လို့မြောင်အကောင်ပြည်ပင်တာကလည်းလွယ်လွယ်ဆောက်ဆောက်တော့ဆိုပြီးပြည်ပင်တဲ့လူပဲအချို့သောသတင်းမီဒီယာတွေရဲ့အချို့သော post တွေကို Facebook ကဖျက်ချလိုက်တာတွေပြီးရဲ့အခါမှာဒီတိုင်းရင်းသားအရေးကိစ္စပြောဆိုတာတွေကိုဒီပေါ်တော့ဒီ Facebook ကဖျက်ချတာတွေစားတဲ့ဟာတွေကအများကြီးရှိတယ်လက်တော်တော်မှရှိရသူတို့အခုလည်းဟိုထက်ပြီးတော့မှရောက်ပွဲနဲ့ပတ်သက်ပြီးတော့မှ rules and regulation အသစ်တွေလုပ်လိုက်တယ်ပေါ့နော်ဆိုတော့အဲ့ဒါကလည်းဘယ်လောက်ထိလွယ်လွယ်ဆောက်ဆောက်ပြောဆိုကုန်ကိုဘယ်လောက်ကာကွယ်ပေးနိုင်မလဲပြဿနာတွေကဘယ်လောက်ဖြေရှင်းမနိုင်မလဲဆိုတာတော့အဆင့်ခေါ်မှုတစ်ခုပေါ့နော်ဆိုတော့နောက်ဒုတိယပိုင်းအနေနဲ့ကျွန်တော်မြင်တာကကြတော့Facebook ကဒီကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မှဗမာ language ပြီးတဲ့အခါမှာဒီအပြောများတဲ့ဒီ Rakhine, Jinpor ပြီးတဲ့အခါမှာဒီအခြားသောဒီတိုင်းရင်းသား language တွေဒါတွေအမျိုးစုံကိုပေါ့နော်ဒီကျွန်တော်တက်ကြွနဲ့ဒူတွေအများကြီးလက်ခံဖို့လိုအပ်တယ်ပေါ့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခင်းအကျင်းပြီးတဲ့အခါမှာဘာသာစကားအရာဘာသာပိတာအရာစားတဲ့လူစားတဲ့အကြောင်းအရာတွေကိုတိတိကျကျကွက်ကွက်ပြပြဒီမြန်မာနိုင်ငံရဲ့ရေကန်ရေကန်နိုင်ငံရေးအခြေအနေကိုတိပတာလူတွေဆိုလို့ရှိရင်တော့ပြဿနာမရှိဘူး။အဲ့လိုမျိုးပဲနဲ့လူသားတော်မှမဟုတ်တဲ့ AI တွေကိုတုံးပြီးတော့မှဒီဓာတ်တွေကိုလုပ်မယ်ဆိုတာကအင်မတန်မှဆိုရင်ကိုကောင်းတဲ့ကိစ္စဖြစ်တယ်။အလွန်အတီးအများကြီးပေါ့နော်။လွတ်လပ်စွာတစ်ဖက်ပြောဆိုမှုကိုဟိုထိတိုက်လာနိုင်ကြီးအများကြီးရှိရလို့ကျွန်တော်ထင်တယ်။မြန်မာနိုင်ငံရဲ့ content ကိုတိတိကျကျတိနေတဲ့ရေကန်ရေကန်နောက်ခံအခြေအနေတွေကိုတိချာတိပြီးရခါမှဘာသာစကားပါဝင်အခြားတော့ဒီတိုင်းသားဘာသာစကားတွေကဟိုဒုက္ခနဲ့တူတိနေတဲ့သူတွေကိုပေါ့နော်ခန့်အပ်ပြီးတော့လုပ်တာကဟိုအဆင်ပြေမယ်လို့တော့ထင်ပါတယ်ပေါ့နော်။
မြန်မာနိုင်ငံရွေးကောက်ပွဲအတွက် Facebook ရဲ့စီကံချက်အသစ်တွေထဲမှာတည်တဲ့နဲ့မသက်ဆိုင်ပဲထင်အောင်ထင်မှားဖြစ်နိုင်တဲ့ပုံအမှားတွေ၃နာရီထိမ့်ချုပ်ရေးလဲပါဝင်ပါတယ်။တက်တန်းတစ်နှစ်ကျော်ရှိနေတဲ့ပုံတွေကိုပြန်ရှယ်မယ်ဆိုရင်ဒီဓာတ်ပုံဟာတစ်နှစ်ကျော်တည်းကရှိနေတဲ့ဓာတ်ပုံအဟောင်းဖြစ်တယ်ဆိုတာမျိုးရှယ်မဲ့သူကိုသတိပေးမယ်လို့ Facebook ထုတ်ပြန်ချက်မှာရေးထားပါတယ်။အဲ့ဒီလိုလုပ်နိုင်ဖို့ Artificial Intelligence AI ဉာဏ်ရည်တူဉာဏ်ပညာအဖြစ်လူတွေကစောင့်ကြည့်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။တရက်မှာအချက်အလက်မှားတွေမပြတ်အောင်ထိန်းချုပ်နိုင်ဖို့အတွက် Facebook Messenger ကနေ message text ဆင့် forward ပို့တာကိုလည်းတခါတဲ့လူအများကြီးစီကိုမပို့နိုင်အောင်လို့အကောင့်၅ခုစီကိုပဲပို့နိုင်ဖို့ထိန်းချုပ်ထားပါတယ်။ဒါကလည်းမေးခွန်းထုတ်စရာဖြစ်တယ်လို့ကိုရဲဝေဖြူအောင်ကပြောပါတယ်
။ဒီအရင်ပလိပခါတွေမှာဆိုလို့ရှိရင်တော့ဒီစောင့်စောတဲ့လူတွေကဒီအဲ့လိုမျိုးအတုံးပြူပြီးတော့လုပ်ခဲ့တာတွေတွေ့ရတယ်။ဥပမာဆိုလို့ရှိရင်တရားရုံးကနေပြီးတော့မှပေပါတာဝင်ပေပါတာဝင်လေးကတော့ဘာတွေပြင်ဆင်နေပါလဲသူတို့တွေကဘာတွေတိုက်ခိုက်ဖို့လုပ်နေပါလဲဆိုတော့အကြောင်းအရာတွေမှာဟိုဒီ message ကို10ဦးစီမျှဝေလိုက်ပါလို့15ဦးစီမျှဝေလိုက်ပါလို့ဆိုတော့ဒီ fake message တွေပို့တယ်အဲ့အရာတွေကိုပြန်လည်မျှဝေပြီးတော့ပြန်နေတာရှိတယ်အဲ့အရာတွေကိုတော့တာစီကောင်တာစီပေးထိုင်လိုက်တယ်တူတော်များမိကုန်းတစ်ခုကကျတော့ကောင်းမွန်တဲ့ message တွေပို့ကောင်းမွန်တဲ့ message တွေကိုကျတော့ဘယ်လိုတာစီပေးနိုင်မှာလဲတကယ်တော့တာစီပေးနိုင်ရဲ့မလားဆိုတာကအပြစ်ပနာရှိရပါတော့ဆိုတော့အဲ့အရာတွေကတော့မိကုန်းထုတ်ချရပါဆိုတော့ခံပထမဦးဆုံးအနေနဲ့ကျွန်တော်အဲ့ရှာလေးကိုသွားချင်ပါတယ်
Facebook လူမှုကွယ်ရက်ပေါ်မှာလူမှုရေးရွေးကောက်ပွဲနိုင်ငံရေးကိစ္စတွေကိုကြော်ညာတဲ့အခါဒီကြော်ညာတွေကိုဘသူကဘယ်အဖွဲ့အစည်းကလုပ်တဲ့ကြော်ညာလဲဆိုတာအောက်မှာမဖြစ်မနေဖော်ပြဖို့လိုအပ်ပါတယ်။ဒီကြော်ညာဟာဘသူကဘာရည်ရွယ်ချက်နဲ့ထည့်တယ်လဲဆိုတာကို Facebook တုံးတဲ့သူတွေသိရှိနားလည်နိုင်ဖို့ဖြစ်တယ်လို့ပြောပါရတယ်။အဲ့ဒီကြော်ညာတွေကိုလည်းပြန်လည်ကြည့်နိုင်ဖို့ Facebook ရဲ့ Ad Library ဆိုတဲ့နေရာမှာ9နှစ်သိမ်းထားပေးမှာပါ။
အဲ့အချက်နေတာကျွန်တော်တို့တွေကဒီကောင်းတယ်လို့ယူဆရတယ်ရေကူအားဖြင့်ကောင်းတယ်လို့ယူဆရတယ်တကယ်တမ်းအဲ့လိုမျိုးဒီတည်င်းအချက်လက်ဒီအမှားတွေပြီးတဲ့အခါမှာဒီကျွန်တော်တို့ကတကယ်အနေရှိတဲ့စကားတွေကိုဖြန့်နေတဲ့အဲ့လိုမျိုးဖြန့်နိုင်ရည်ရှိတဲ့ page မျိုးတွေပေါ့အဲ့လိုမျိုး page မျိုးတွေကကြော်ညာတဲ့ကြော်ညာတွေကိုတော့အဲ့လိုမျိုးဒါလုပ်ပြီးလို့ရှင်ပို့အဆင်ပြေမယ်လို့ကျွန်တော်လည်းနည်းနည်းလေးပါတယ
်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားဆောင်ရွက်နေတဲ့အသံအဖွဲ့ကိုတည်ထောင်သူသုတေသနမန်နေဂျာကိုရဲဝေဖြူအောင်ဖြစ်ပါတယ် Facebook ပေါ်ကတည်င်းအချက်လက်တွေမှန်မှန်မှန်ဆိုတာကို Boom AFP Fact Check နဲ့ Fact Crescendo ဆိုတဲ့မိတ်ဖက်အဖွဲ့၃ဘွဲ့ကစစ်ပေးနေတာဖြစ်ပါတယ်အခု2020ခုနှစ်ဒုတိယ3လပတ်ထဲမှာအမုံပွားစီတဲ့အချက်အလက်တွေပါဝင်နေတာကြောင့်ဖော်ပြချက်ပေါင်း 28,000 ကိုဖြုတ်ချခဲ့တယ်လို့ Facebook ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပထမ3လပတ်မှာလည်းအဲ့ဒီလိုဖယ်ရှားလိုက်တဲ့ဖော်ပြချက်ပေါင်းက 9,000 ရှိခဲ့ရာကဒုတိယ3လပတ်မှာတော့3သိန်းနီးပါးအထိများလာခဲ့တာပါ
ရွေးကောက်ပွဲကာလမှာသူ့အမြင်ကိုယ်မြင်တွေကိုပုံပွင့်လင်းလင်းလွတ်လွတ်လပ်လပ်ပြောဆိုဆွေးနွေးကြဖို့ကအရေးကြီးပါတယ်။ဒီလိုမျိုးအမြင်မတူတာတွေကိုတည်တင်းမှမပြတ်အောင်ဆိုပြီးထိ ंछ ုတ်တာမျိုးလက်ရှိအာဏာရအစိုးရအလိုကျကန့်သက်တာမျိုးတွေဖြစ်မှာကိုတော့အရက်ဖက်အဖွဲ့အစည်းတွေကစိုးရိမ်နေကြပါတယ်ရှင်။ကျမဆွမြတ်ပါပါ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါတောင်ကိုရီးယားအနေနဲ့ဒီ K-pop အဖွဲ့ဖြစ်တဲ့ BTS ပြီးခဲ့တဲ့ရက်ပိုင်းမှာလည်းထုတ်လိုက်တဲ့တချင်းက American Billboard ရဲ့ Hot အဖြစ်ဆုံးတေးတရာဆင်ကိုချက်ချင်းရောက်သွားပါတယ်ဒါကကိုရီးယား K-pop တချင်းတစ်ပုတ်အနေနဲ့ဘေးဘော့ရဲ့အကောင်းဆုံးစီးမားထိတ်ဆုံးရောက်တာပထမအဦးဆုံးဖြစ်ပါတယ်။2013ခုနှစ်မှာစတင်ဖွဲ့စည်းတဲ့ BTS အဖွဲ့ဟာ K-pop ကို American ပြည်အောင်စုနဲ့တစ်ကမ္ဘာလုံးကိုအရှိန်ဟုန်ပြည့်ဖြစ်နေရောက်ရှိစေတာပါ။အောက်လ31ရက်နေ့မှာအခုသူတို့ထွက်သွားတဲ့ Dynamite ဆိုတဲ့တချင်းကအင်္ဂလိပ်ဘာသာနဲ့တစ်ပုတ်လုံးတည်ဆူထားတဲ့သူတို့အဖွဲ့ရဲ့ပထမအဦးဆုံးအင်္ဂလိပ်တချင်းလည်းဖြစ်ပါတယ်။တချင်းထွက်တဲ့ပထမသတင်းပတ်မှာပဲအမေရိကန်နိုင်ငံတစ်ခုထဲမှာရင်အွန်လိုင်းနားထောင်မှုပေါင်း34သန်းနဲ့ရောင်းချမှုပေါင်း3သိန်းရှိပါတယ်။ဘေဘော့ဟော့ဒ်ဖြစ်ဆုံးတေးတရာစင်ကတော့အမေရိကန်နိုင်ငံတွေမှာအွန်လိုင်းကနားထောင်မှုတွေရေဒီယိုလိုင်းတွေကထုတ်လွှင့်မှုတွေနဲ့တကယ့်တချင်းအွန်လိုင်းရောအပြင်မှာပါရောင်းချရမှုတွေကိုပေါင်းပြီးတော့တွေ့တာဖြစ်ပါတယ်။အရင်တုန်းကတောင်ကိုရီးယားကဆိုရင်2012ခုနှစ်မှာအဆိုတော်ဆိုင်က Gangnam Style ဆိုတဲ့တချင်းနဲ့ Billboard Hot 100ဆီမှာနံပါတ်1အထိအမြင့်ဆုံးရောက်ခဲ့ပူတာပါ။အခု BTS ရဲ့ Dynamite တချင်းက YouTube Video Website မှာလည်းတရက်ထဲမှာအကြည့်အများဆုံး Video ဖြစ်နေဆန်းချိန်တင်သွားပါတယ်။အဲ့ဒီတချင်းက24နာရီအတွင်းမှာကြီးရှုမှုအချိန်ပေါင်း1.3 လက္ခဏာနဲ့ဆန်းချိန်တင်တာဖြစ်ပါတယ်
။ We have a new movie coming out in September.
September.
A concert in October.
October.
And a new album later this year.
Wow.
အခုအင်ဂျင်နီယာပါတဲ့ BTS ဖွဲ့ကသူတို့တချင်းဟာနေရာတိုင်းကလူတိုင်းတွေမျှော်လင့်ချက်သတင်းစကားကိုစောင့်ခြင်းပေးလာပါတယ်လို့ပြောပါတယ်။ပြီးတော့သူတို့ဒီ September မှာရုပ်ရှင်ကားတကားထွက်ပါမယ်။အော်တိုဝါလာမှာဖြော်ပြပွဲလုပ်မယ်။ဒီနှစ်ကုန်ပိုင်းမှာအခွေအစ်စ်ထွက်ပါမယ်လို့သူတို့အဖွဲ့တွေကဂျွန်ခုတ်ကပြောသွားပါရင် BTS ဖွဲ့ကပြီးခဲ့တဲ့သတင်းပတ်ကမှကျင်းပသွားတဲ့ MTV Video ဂီတဆူပေးပွဲမှာလည်း Dynamite ဆိုတဲ့တချင်းနဲ့ပထမအဆုံးချင်းဖြော်ပြသွားခဲ့တာပါ။အဲဒီ MTV ဂီတဆူချင်းမျိုးမှာသူတို့ကအကောင်းဆုံးဂီတအဖွဲ့စုအကောင်းဆုံး Pop အဖွဲ့စုအပါအဝင်ဆုလေးစုရရှိသွားပါရဲ့ရှင
် To do what I do I need some idea of the threat we face.
As I understand it, we're trying to prevent World War III.
Warner Bros. ရုပ်ရှင်ထုတ်လို့ရတာထုတ်လို့ရိုက်ကူးတဲ့ထဲနဲ့ရုပ်ရှင်ကိုတော့ဥရောပနိုင်ငံတွေနဲ့တောင်ကိုရီးယား၊ကနေဒါစတဲ့နိုင်ငံပေါင်း80ကရုပ်ရှင်ရုံတွေမှာအော်ဂူလာကုန်ပိုင်းကပြသခဲ့ပြီးတော့ဝင်ငွေခန့်မှန်းချေ53သန်းနဲ့စောင့်ဖွင့်နေတာပါ။ဒီရုပ်ရှင်ကိုဒီနှစ်အတွင်းမှာဝင်ငွေအကောင်းဆုံးဖြစ်ဖို့မျှော်လင့်ထားပေမဲ့ကရောဟာအချိန်ကြီးကြောင့်အုံတင်ဖို့အချိန်ချင်းချွေးဆိုင်ခဲ့ရတာဖြစ်ပါရဲ့။ဒေါ်လာ100အကုန်ကြခံရိုက်ကူးခဲ့တဲ့ဒီထဲနဲ့ရုပ်ရှင်ကားမှာတော့ John David Washington, Robert Pattinson နဲ့ Elizabeth Debicki တို့ပါဝင်ပြီးတရုပ်ဆောင်ထားတာဖြစ်ပါရဲ့။ဒီကားထဲမှာမင်းသား John David Washington က CIA ထောက်လှမ်းရေး agent တူအနေနဲ့တရုပ်ဆောင်ပြီးတော့ကမ္ဘာပြတ်သောမဲ့အခြေအနေကိုတားဆီးဖို့နိုင်ငံတကာအဖွဲ့အစည်းကြီးတစ်ခုကကမ်းလှမ်းတဲ့တာဝန်ကိုယူခဲ့တာနဲ့ဇလန်းဆင်ထားပါရဲ့။လက်ရှိကပ်ဘေးအခြေအနေတွေအကန့်အသတ်တွေကြောင့်ဒီကားယုံတင်ရင်ယုံတင်ဝင်ငွေကောင်းဖို့မျှော်မှန်းရခက်ခဲပါရဲ့။ဒါမဲ့လည်းအခုမျှော်လင့်ထားတာထက်ပိုပြီးတော့ကောင်းနေပြီးတော့အခုရလဲ့အရာအတော်လေးကျေနပ်ဖို့ကောင်းတဲ့အဖွဲ့မယ်လို့ Warner Brothers ရုပ်ရှင်ကုမ္ပဏီအကြီးအကဲ Toby Emmerich ကပြောပါရဲ့။ Hollywood ရုပ်ရှင်ကုမ္ပဏီတွေအနေနဲ့ကဲယောဂါအကန့်အသတ်တွေကြောင့်ရုပ်ရှင်ထုတ်လုပ်ပြသမှုတွေကိုဆိုင်းငံ့တာတွေတချို့ဆိုရင်လည်းယုံတင်မဲ့ကောင်းကိုအွန်လိုင်းပေါ်မှာပြသတာမျိုးတွေလောက်လာရတဲ့အခြေအနေဖြစ်ပါတယ်။ဒါနဲ့လည်းရုပ်ရှင်ယုံကြည်တွေမှာတော့ယောဂကုသမှုကာကွယ်ရေးအစီအမံတွေအနေနဲ့ယုံတွေမှာဖြစ်မနေနှကောင်းစည်းတက်ရတာတွေရုပ်ရှင်ပြသမှုတစ်ခုနဲ့တစ်ခုကြားမှာယုံကိုအသေးချာတန်းစဉ်ရှင်းလင်းတာတွေနဲ့ပုံမှန်အဖြစ်ယုံတွေမှာရှိမဲ့ပြည့်တတ်ကို90ရာခိုင်နှုန်းလောက်ပဲလက်ခံပြရတာတွေရှိပါတယ်။ရုပ်ရှင်ဈေးကွက်အကြီးဆုံးဖြစ်တဲ့အမေရိကန်နဲ့တရုတ်တို့မှာဒီသတင်းမှမှာထဲနဲ့ရုပ်ရှင်ကောင်းကိုပြသပါရစေ။
Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on and feel.
တက်တော့ရောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတဲ့လောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ဘာ HARD hard go အခြေခံနဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း hard time
ကိုတင်ပြပေးပါမယ် HARD hard ကခက်တာ time time ကအချိန်ဆိုတော့စကပိုက်ခွန်ရဲ့လုံောက်ဒီဘေကခက်တဲ့အချိန်မို့ idiom ဆိုရဲတော့ white ဒီဘေကလည်းဒီနေရာမှာဆင်တယ်လို့ဆိုရမှာပါဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငိုရေးကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို hard time လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီအသုံးကို hard times ဆိုပြီးတော့ s ထည့်ပြီးတော့လည်းသုံးလို့ရပါတယ်။ hard time အသုံးနဲ့ပတ်သက်လို့ George Roe ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ My mother had a hard time bringing us up.Since my father died 10 years ago.
ကျွန်တော်မိဟာလွန်ခဲ့တဲ့ဆယ်နှစ်ကကျွန်တော်အဖေဆုံးပြီးနောက်ပိုင်းမှာကျွန်တော်တို့ကိုလူလားမြောက်အောင်ကြည်လာရတာအတော်လေးဒုက္ခရောက်ခဲ့တယ်လေလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My mother had a hard time bringing us up since my father died 10 years ago.
Hard time နဲ့တွေ့ပြီ
Give someoneA hard time.
So, the thing is, select him, yeah, Luba. Salung Banga, G-I-V-E, give ga, beta, S-O-M-E-O-N-E, someone ga, utiao ye, ega, ku, taka, H-A-R-D, hard ga, keta, T-I-M-E, time ga, chain, so, the quite kuni, tayai, tibe ga, ro, lut utiao ku, kekere, chain, beta, bo.idiom ဆိုရဲတဲ့ white day ပဲကတော့လူတဦးတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသာဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လွတ်တာကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ညစ်ရအောင်လုပ်နေလေရဲ့အချိန်တိုတိုအတွင်းမှာခိုင်းထားတာလုပ်စရာတွေကလည်းတပုံကြီးပါပဲဗျာလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My boss is giving me a hard time by asking me to do a lot of things in a short time.
ခုဆက်လက်ကြင်ပြပေးမှာကတော့
hard feelings.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းကHARD hard ga keta majora FEELINGS feelings ga khansa jet dwi so lo sakwai thun ye dai yai de be ga lo khet khe de khansa jet dwi bo idiom so lo the white de be ga lo ma te da ma chin nat mu shi da lu tu ne tu u ja sait khu da ma kho ma pyo da sa ta phin go so lo da phit par deဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် There's hard feelings between the two families as there's competition in doing business
အဲ့ဒီမိသားစုနှစ်စုကြားမှာစိတ်မတင်မြတ်မှုတွေရှိနေလေစီးပွားရေးလုပ်ရမှာအပြိုင်အဆိုင်ရှိကြလို့ဖြစ်တယ်လို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
There's hard feelings between the two families as there's competition in doing business.
ကြုံကြိုက်တော့ hard feelings ရဲ့အရှိမ NO no ဆိုတာကိုထားပြီးတော့
no hard feelings.
ဆိုတဲ့အသုံးကိုလည်းတင်ပြပါစီ။ကျမတို့မြန်မာမှာတော့ no hard feelings ဆိုလို့ရှိရင်စိတ်မရှိပါနဲ့စိတ်မဆိုးပါနဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ ဒီအသုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John and David argued yesterday but there were no hard feelings between the two they are as friendly as ever
John and David တို့မနေ့ကစကားများကြတယ်လीဒါပေမဲ့လို့သူတို့နှစ်ဦးကြားစိတ်မဆိုးကြဘူးအခင်အမေမပြတ်ကြဘူးလို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John and David argued yesterday, but there were no hard feelings between the two. They are as friendly as ever.
ခုဆက်လက်ကြင်ပြပြီးမှာကတော့
hard to swallow.
ဖြစ်ပါတယ်။စာလုံးပေါင်းက H A R D hard ကခက်တာ D O 2 S W A L L O W swallow ကမျိုးချတာဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီပေကမျိုးချရခက်တာပေါ့ရှင်ဒီနေရာမှာတမန်အဖြစ်တော့မျိုးချရခက်တာဟာအစားအစာဖြစ်ပေမဲ့လို့လေ idiom ဆိုတဲ့ the white ဒီပေကတော့လူတဦးအနေနဲ့လက်ခံမှုခက်ခဲတာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် It's hard to swallow that women do not get equal pay with men for equal work
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပြီးမဲ့လို့လစာကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် It's hard to swallow that women do not get equal pay with men for equal work
ခုနောက်ဆုံးတင်ပြပေးမှာကတော့
hard of hearing
ဖြစ်ပါတယ်စာလုံးပေါင်းက H A R D hard ကခက်တာOF of H E A R I N G hearing a na cha ya da so do scribe thun ye dai yai de be ga ro na cha ya da khit da bo di thong ye idiom a de be ga ro shin ma de na kaung kaung ma cha ya da na ne ne le ni da ko yi nyun pyo da phit par de di thong ne pat de lo George Grove pi de u ma ko na sin chi cha ya aw
my grandmother is hard of hearing So I have to shout to make her understand what I want to say.
ကျွန်တော်ဘွားကသိနားမကြဘူးနားနည်းနည်းလေးနေတယ်။ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပ်ပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My grandmother is hard of hearing so I have to shout to make her understand what I want to say.
တော်ရရှိများကိုဒီသတင်းပါ hard ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
a hard time give someone a hard time hard feelings hard to swallow hard of hearing
တို့ဖြစ်ကြပါလေနောက်သတင်းပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါပါ။ကျန်းမာရေးစနစ်တိုးတက်ကောင်းအောင်ပြင်ထင်ခဲ့တဲ့နိုင်ငံတွေဟာ COVID-19 ကာယောဂါကျောက်အချိန်မှာကျန်းကျန်ခံနေတာတွေ့ရကြောင်းနဲ့ကမ္ဘာနိုင်ငံတွေအနေနဲ့လူမှုကျန်းမာရေးကဏ္ဍမှာရင်းနှီးနှုံရမှုတွေလုပ်ပြီးနောက်လာမယ့်ကာယောဂါအတွက်အသင့်ပြင်ထားကြဖို့ WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။နိုင်ငံအများပြားဟာဆေးပညာရမှာတိုးတက်အောင်ကောင်းကောင်းလုပ်နိုင်ခဲ့ပေမဲ့ကူးစက်ရောဂါဖြစ်ပွားမှုတုံ့ပြန်ဆောင်ရွက်ရမှာအဓိကကျတဲ့အခြေခံလူမှုကျန်းမာရေးစနစ်ကိုတော့လက်လျော်ရှုထားတာများနေတယ်လို့လည်းဝေဖန်ပါတယ်။ဂျာမနီဆေးအုပ်မှာဆေးကုသမှုခံယူနေတဲ့ရုရှားတိုက်ခိုက်ခေါင်းဆောင်အလက်ရှိနာဗယ်နီရဲ့ကျန်းမာရေးအခြေအနေဟာတိုးတက်လာနေပြီးအခုဆိုတတ်ထားတဲ့ဆက်တွေပါဖယ်ရှားလိုက်ပြီးဖြစ်ပြီးကိုရင်းအင်ကာတွေလည်းပြန်ပြီးအလုပ်လုပ်နေပြီလို့ဆေးအုပ်ကအကြေညာချက်ထုတ်ပြန်ပါတယ်။ဂျမန်ဒါရုလက်နဲ့ကျွမ်းကျင်သူတွေကသူဟာဆိုဗီယက်ရုရှားခေတ်ကတုံးတဲ့အာယွန်ဂျော့ထိကိုက်စေတဲ့နိုဗီ6အမျိုးအစားဒါရုအစိတ်မိခဲ့တယ်လို့ပြောပေမဲ့ရုရှားဘက်ကတော့လက်မခံပါဘူး။နိုင်ငံတွင်းကိုဗစ် -19 ကူးစက်မှုမြင့်တက်လာနေတာကြောင့်နိုဗင်ဘာမှာကျင်းပမယ့်ထွေထွေရွေးကောက်ပွဲအတွက်ပထမဆုံးချိန်မဲဆွယ်စည်းရုံးမဲ့အစီအစဉ်ကိုပယ်ဖျက်လိုက်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောပါတယ်။အခုချိန်ထိမြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာက1,518 ယောက်ရှိပြီးသေဆုံးရသူက8ယောက်ရှိနေပါတယ်။ WikiLeaks website တည်ထောင်သူ Julian Assange ကို American နိုင်ငံကိုလွှဲပြောင်းပေးရင်တရားရုံးမှာကြားနာဆစ်ဆင်းနေတာကို နောက်နှစ်အထိအချိန်ရှေ့ဆိုင်ပေးဖို့အစမ်းချက်ရှေ့နေရေလျှောက်ထားချက်ကိုဗြိတိန်တရားသူကြီးကတနင်္လာနေ့မှာပယ်ချလိုက်ပါတယ်။ American အစိုးရရဲ့တိဝက်သတင်းတွေကိုဖောက်ထွင်းခိုးယူတဲ့ hackers တွေနဲ့ပူးပေါင်းပြီး WikiLeaks website ပေါ်မှာပေါ်ပြခဲ့တဲ့အတွက် Assange ကိုတရှိုးလုံးမှုနဲ့ American အစိုးရကဆွဲချက်တင်ထားတာပါ။အင်္ဂါနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ Coronavirus ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဒီလိုမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမှာကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရတပ်ပါ
This program has come to you from the Voice of America, Washington.